Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါ။ American ပြည်ထောင်စု Washington DC မြို့တော် View American တန်ကနေ September 5ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Anemometer 31 32 51နဲ့ Anemometer 190ကိုပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှလာမယ့်နိုဘာလကျရင်ကျင်းပမယ်သမ္မတရွေးကောက်ပွဲကိုဖိဘကနေဂျာဝင်နောက်ဆက်တာတွေကာကွယ်ဖို့သူတို့လုပ်နေတာနဲ့ပတ်သက်ပြီးတော့အင်ဂျီရောကကာကွယ်ပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲမှာမဲမသမာမှုတွေရှိလာနိုင်တယ်ဆိုပြီးသမ္မတထရမ့်ကထပ်တလဲလဲပြောနေတာကိုရုရှားကနောက်ဆက်ပြီးမဲ့သူတွေကလည်းလိုက်ပြီးပြောနေတယ်လို့ဖော်ပြလိုက်ပြီးတဲ့နောက်အင်ဂျီရောဘက်ကကာကွယ်ပြောဆိုလာတာဖြစ်ပါတယ်။ကျွန်တော်တို့ရွေးကောက်ပွဲရဲ့မုံမြတန့်စင်မှုကိုကျွန်တော်တို့တက်နိုင်တဲ့လောက်စွမ်းကုန်ကာကွယ်သွားမှာဖြစ်တယ်လို့အမေရိကန်မျိုးသားလုံခြုံရေးအကြံပေး Robert O'Brien ကသတင်းတောက်တွေကိုမနေ့ကပြောပါတယ်။သမ္မတ Trump နဲ့အင်မီရောဘက်ကလာမယ့်နှုန်းမှာရွေးကောက်ပွဲကိုကာကွယ်ဖို့အတွက်ဘယ်တော့မှမကြုံဘူးလို့အောင်လှုံ့ဆော်ထားတယ်လို့လည်းသူကဆက်ပြောပါတယ်။အမေရိကန်ရွေးကောက်ပွဲမှာဝင်ရောက်နောက်ဆက်ဖို့ကြိုးစားတဲ့ဗဲနိုင်ငံမဆိုတာမန်နဲ့မတူတဲ့ကြိုးစားတွေကိုခံစားရမှာဖြစ်တယ်လို့တရုတ်၊ရုရှား၊အီရန်နဲ့တခြားနိုင်ငံတွေကိုရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်တယ်လို့လည်းသူကပြောပါတယ်။စားလိုက်ကနေမဲပေးတာတွေကိုခြေခြေပြက်ပြက်လှုပ်ချင်းအဖြစ်ရွေးကောက်ပွဲရလကူအမားယွင်းတွေဖြစ်လာနိုင်တယ်ဆိုတော့စိုးရိမ်မှုတွေဖြစ်လာအောင်ရုရှားဘက်ကလုပ်နေတယ်လို့အမေရိကန်မိမိလုံခြုံရေးဌာနရုံးတဲ့သတင်းထုတ်ပြန်ချက်တစ်ခုအပြင်ကိုပေါက်ကြားလာပြီးတဲ့နောက်မိမိလုံခြုံရေးအကြံပေး Robert O'Brien ကအခုလိုအမှားကန်လိုက်တာဖြစ်ပါတယ်ခင်ဗျာအမေရိကန်ဘဟုအစိုးရဌာနအတွင်းမှာလူမျိုးရေးခွဲခြားမှုကိုစန့်ကျင်တဲ့တင်နန်းတွေကိုဖျက်သိမ်းဖို့သမ္မတ Donald Trump ကအမေရိကန်အစိုးရရဲ့စီမံခန့်ခွဲရေးနဲ့အသုံးစရိတ်ဌာန OMB ကိုညွှန်ကြားလိုက်ပါတယ်အဲ့ဒီတန်တန်းလေးဟာနိုင်ငံတွင်းမှာပို့ပြီးတော့သဘောထားကွဲစီပြီးအမေရိကန်စန့်ကျင်ရေးဝါဒဖြန့်ချိမှုတွေလုပ်နေတာဖြစ်တယ်လို့လည်းသမ္မတ Trump ကပြောပါတယ်။အမေရိကန်ဆိုရဌာနတွေကိုပေးပို့တဲ့စာထဲမှာတော့ OMB ဌာနရဲ့ညွှန်ကြားမှု Russell Vought ကဆိုရဌာနတွေအတွင်းမှာလူမျိုးရေးခွဲခြားမှုကိုစန့်ကျင်တဲ့တန်တန်းတွေဖြစ်တဲ့ Critical Race Theory လူမျိုးခွင်နှုန်းကအပြင်အမေရိကန်ဒါမှမဟုတ်တခြားလူမျိုးတစ်ခုခုကပင်ကိုအဖြစ်လူမျိုးရေးခွဲခြားတယ်ဒါမှမဟုတ်မကောင်းဘူးဆိုပြီးပြောနေတဲ့တင်နန်းတွေနဲ့ပတ်သက်ပြီးတော့အသုံးစရိတ်တွေကိုပေါ်ပြဖို့ညွှန်ကြားလိုက်ပါတယ်။အမေရိကန်မှာအခုနှစ်နွေရာသီကာလအတွင်းရဲတပ်ဖွဲ့ရဲ့လုပ်ငန်းစဉ်တွေထဲမှာလူမျိုးရေးမညီမျှမှုတွေရှိနေတယ်လို့လက်ခံနေကြချိန်မှာပဲအခုလိုညွှန်ကြားချက်ထွက်ပေါ်လာတာဖြစ်ပါတယ်။ချိန်ထဲမှာပဲအမေရိကန်ရဲတပ်ဖွဲ့အတွင်းနဲ့အမေရိကန်ယဉ်ကျေးမှုအတွင်းမှာစနစ်အယကိုလူမျိုးရေးခွဲခြားမှုတွေရှိနေပြီးဒါကိုဖြေရှင်းဖို့လိုတယ်လို့ဒီမိုကရက်တစ်ပါတီသမ္မတအလောင်းဂျိုးဘိုင်ဒန်နဲ့တခြားသူတွေကပြောနေတာတွေကိုသမ္မတထရမ့်ကလက်မခံဘဲပယ်ထားလိုက်ပါတယ်ခင်ဗျာ။အမေရိကန်စစ်တပ်ရဲ့တရားလွတ်လပ်တဲ့သတင်းစာဖြစ်တဲ့ Stars and Stripes သတင်းစာကိုပင်တဂွန်စစ်ဌာနချုပ်ကရပ်ပစ်မဲ့အစီအစဉ်ကိုသူလက်ခံမှာမဟုတ်ဘူးလို့သမ္မတထရမ့်ကတောက်ချနေမှာပြောလိုက်ပါတယ်။ဒါဟာပြင်သတင်းစာကိုဒီလအကုန်မှာပိတ်ဖို့လုပ်နေတဲ့ကာကွယ်ရေးဝန်ကြီးရဲ့အစီအစဉ်ကိုရက်လိုက်ရမယ်သဘောပါပဲ။သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့သမ္မတတန်းအတွက်မှာဒီသတင်းစာကိုပိတ်ဖို့ခွင့်ပြုမှာမဟုတ်ဘူးလို့ကြေညာပါတယ်။ Stars and Stripes သတင်းစာကိုရမုံငွေဖျက်တောက်သွားမှာမဟုတ်ပဲအမေရိကန်စစ်တပ်အတွက်သတင်းရင်းမြစ်ကောင်းဖြစ်တဲ့ဒီသတင်းစာကိုဆက်ပြီးတော့ထောက်ပံ့သွားမှာဖြစ်တယ်လို့သမ္မတထရမ့်ကတွစ်တာကနေရေးပါတယ်အမေရိကန်စစ်တပ်ရဲ့ဒီသတင်းစာထုတ်ဝေမှုကိုအခုလအကုန်ပိုင်းမှာရပ်တန့်ဖို့နဲ့သတင်းစာတိုက်ကိုဇန်နဝါရီလအကုန်မှာဖျက်သိမ်းဖို့ပင်တဂွန်စစ်ဌာနချုပ်ကအမိန့်ထုတ်ထားတာဖြစ်ပါတယ်ကာဝေးဝန်ကြီးဌာနအသုံးစရိတ်ကနေဒီသတင်းစာကိုပေးနေတဲ့ရမုံငွေဒေါ်လာ 15.5 သန်းကိုပင်တဂွန်စစ်ဌာနချုပ်ကအခုနှစ်စံပိုင်းမှာဖျက်တောက်လိုက်ပြီးတဲ့နောက်ကာဝေးဝန်ကြီးဌာနဘက်ကသတင်းစာကိုပိတ်ဖို့အမိန့်ထုတ်ခဲ့တာပါရာစုနှစ်နဲ့ခြိသွားပြီးဖြစ်တဲ့ဒီသတင်းစာကိုလွှတ်တော်ကလည်းဆက်ပြီးတော့ရမုံငွေထောက်ပံ့သွားဖို့ကြိုးပမ်းနေတဲ့ကြားကပဲကာဝေးဝန်ကြီးဌာနကအဲ့ဒီအမိန့်ကိုထုတ်ခဲ့တာပါဒါပေမဲ့အခုသမ္မတထရမ့်ကသတင်းစာကိုမပိတ်ဖို့ Twitter ကနေပြောလိုက်တဲ့အပေါ်မှာပင်တဂွန်ဘက်ကတစုံတရာချက်ချင်းတုံ့ပြန်တာတော့မရှိသေးပါဘူးခင်ဗျာရောက်ကိုရီးယားနိုင်ငံဟာရင်ငုံသင်္ဘောကနေပြစ်လို့ရတဲ့တာလက်ပစ်ပယ်ထိန်ဒုံးကြီးပြစ်လို့ဖို့အတွက်ပြင်ဆင်နေတယ်လို့ရောက်ကိုရီးယားရဲ့သင်္ဘောချင်းကိုတောက်ချာနေကဂျူဒူကနေရိုက်ကူးထားတဲ့ဓာတ်ပုံတွေကပြသနေတယ်ဆိုပြီးအမေရိကန်ရဲ့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကပြောလိုက်ပါတယ် CSIS ကသူတို့ရဲ့အင်တာနက်ဆောင်မျက်နှာမှာဖော်ပြထားတဲ့မြောက်ကိုရီးယားစင်ပေါ်သင်္ဘောချင်းဓာတ်ပုံတွေအရအဲ့ဒီသင်္ဘောချင်းမှာသင်္ဘောအတော်များများစိုက်ကပ်ထားပြီးတော့ဒီထဲကဒဇင်းကရေထဲကနေဒုံးကြီးပြစ်လွတ်တဲ့ဆင်ကိုအရင်ကတည်ပူးတဲ့သင်္ဘောဒဇင်းနဲ့တူနေတယ်လို့ပြောပါတယ်ဒီလှုံရှားမှုတွေရတော့ရေထဲကဒုံးကြီးပြစ်လွတ်တဲ့ဆင်ကနေရင်ငုံသင်္ဘောကပြစ်လွတ်နိုင်တဲ့ပယ်ထိန်ဒုံးကြီးပကူဆောင်၃ကိုမကြခင်မှာစမ်းသပ်ပြစ်လို့ဖို့ပြင်ဆင်နေတဲ့အရေးအယောင်တွေဖြစ်တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားနိုင်ငံကပြည်ပရန်ကိုကာကွယ်ဖို့နဲ့သူတို့ရဲ့ကာကွယ်ရေးစွမ်းရည်ကိုမြင့်တင်ဖို့အတွက်ရင်ငုံသင်္ဘောကနေပြစ်လွတ်နိုင်တဲ့ ပါကူဆောင်၃ဒုံးကြီးကိုပင်လယ်ထဲကနေအောင်အောင်မြင်ဆန်းသက်ပြစ်လွတ်နိုင်ခဲ့တယ်လို့ပြီးခဲ့တဲ့အောက်တိုဘာလမှာပြောပါတယ်ခင်ဗျာ
VOA နဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေညာဘက်သတင်းတွေကိုဆက်ပြောပြပါမယ်ကျွန်တော်ကြော်ကြော်သိမ်းပါCOVID-19 ယောဂါကာကွယ်ဆေးတစ်ခုရလာတဲ့အခါမှာယောဂါကူးစက်ခံရဖို့အန်ဒရယ်အရှိဆုံးလူတွေကိုဦးစားပေးပြီးထိုးပေးတဲ့လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကတောက်ကြားနေတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
် When we have an effective vaccine, we must also use it effectively. In time, as production increases, we want all people everywhere to have access to vaccines.
ထိရောက်တဲ့ကာကွယ်ဆေးတစ်ခုရလာပြီဆိုရင်အဲ့ဒါကိုထိထိရောက်ရောက်အသုံးပြုရပါမယ်။ကာကွယ်ဆေးထုတ်လုပ်မှုတိုးလာတာနဲ့အမျှနေရာတိုင်းကလူတိုင်းကာကွယ်ဆေးရစေချင်ပါလေ။ဒါပေမဲ့ကာကွယ်ဆေးအရေးအတွက်နည်းနေမဲ့အစောပိုင်းကာလမှာတော့မရှိမဖြစ်တာဝန်ထမ်းဆောင်နေရသူတွေနဲ့တကြီးရွယ်ဦးတွေ၊ငကူယောဂအခန်းရှိသူတွေအပါအဝင်အန်ဒရယ်အရှိဆုံးသူတွေကိုဦးစားပေးပြီးကာကွယ်ဆေးထိုးပေးရပါမယ်လို့ဒေါက်တာဂေဘရီယယ်ဆုစ်ကပြောပါတယ်။ကာကွယ်ဆေးထိုးပေးရမယ့်ကိစ္စဟာကိုကျင်းတိတ်ခါပိုင်းနဲ့လူလူကျမ်းမာရေးပိုင်းအရာအရေးကြီးုံသာမကပဲစီဝါရေးပန်းအရာလည်းရေးကြီးတဲ့ကိစ္စဖြစ်တာကြောင့်တချို့နိုင်ငံတွေကလူအားလုံးကိုထိုးပေးတာမျိုးမဟုတ်ဘဲနိုင်ငံအားလုံးကလူတချို့ကိုဦးစားပေးပြီးထိုးပေးရမယ်လို့လည်းဒေါက်တာဂေဘရီယယ်ဆုစ်ကပြောပါတယ်။ထိရောက်ပြီးအန်ဒရယ်ကင်းနဲ့ COVID-19 ကာကွယ်ဆေးရဖို့တစ်ကမ္ဘာလုံးမှာအပြင်းထန်ကြိုးစားနေကြပြီးအခုဆိုရင်တချို့ကာကွယ်ဆေးတွေကိုတတိယအဆင့်ဆန်းသက်တဲ့အခြေအနေတော့ရောက်နေပါပြီ။အဲ့ဒီဆန်းသက်ချက်တွေရဲ့ရလဒ်တွေကိုဒီနှစ်ကုန်ဒါမှမဟုတ်၈နှစ်ဆိုင်းမှမှသိလာရပြီးတဲ့နောက်အလုပ်ဖြစ်မဲ့ကာကွယ်ဆေးတန်းပေါင်းများစွာကိုစပြီးထုတ်လုပ်ကြရမှာပါ။ဒါကြောင့်လက်တွေ့ကျကျပြောမယ်ဆိုရင်2021ခုနှစ်ဒုတိယနှစ်ဝက်ထက်စောပြီးတော့ကာကွယ်ဆေးတစ်ခုရလာဖို့မရှိဘူးလို့ WHO ရဲ့သိပ္ပံပညာရှင်အကြီးအကဲဆိုမီယာဆွမ်မီနာတန်ကပြောပါရယ်။မြန်မာအိန္ဒိယနိုင်ငံဖြစ်ပြီးကမ္ဘာမှာဒုတိယလူကြီးအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကူးစက်သူအရေအတွက်ဟာဒီကနေ့ဆိုရင်၄သန်းကျော်သွားပါပြီ။ဒါကြောင့်လဲအမေရိကန်ပြည်ရင်ကမ္ဘာမှာယောဂါဘုကူးဆက်မှုဒုတိယအများဆုံးဖြစ်တဲ့ဘရာဇီးနိုင်ငံသားကိုတက်နေပြီဖြစ်ပါတယ်။ဒေသုံသူရေတွက်ကဒီကနေ့မှာ1000ကျော်ရှိပြီးစုစုပေါင်း9000နီးပါးတည်ဆုံရပြီးပါပြီ။အခုဆိုရင်အိန္ဒိယနိုင်ငံရဲ့ပြည်နယ်အားလုံးနီးပါးကိုဗစ်ယောဂါကူးစက်ပြန့်နှံ့နေပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကိုထိန်းချုပ်ဖို့အကန့်အသတ်တွေချမှတ်ခဲ့ရတာကြောင့်စီးပွားရေးအထိနာလာတဲ့အတွက်အခုခါမှာတာဝန်ရှိသူတွေကပြန်ဖွင့်ပေးနေရပါပြီ။COVID-19 ယောဂါစတင်ကူးစက်ခဲ့တဲ့ဒီနိုင်ငံမှာတော့ဒီကနေ့ကူးစက်သူ10ဦးရှိတဲ့အကြောင်းဒီအစိုးရကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့အခုကူးစက်သူအားလုံးဟာပြည်ပကနေကူးစက်လာကြတာလို့ပြောပါတယ်။ဂျန်နဲ့မြန်မာအိန္ဒိယနိုင်ငံတွေထဲကထိုင်းနိုင်ငံမှာ COVID ကူးစက်မှုကိုအတော်လေးထိန်းချုပ်ထားနိုင်ပြီဖြစ်ပြီးမြန်မာနိုင်ငံမှာ COVID ဒုတိယလိုင်းကူးစက်မှုတွေတိုးလာနေတာကြောင့်မြန်မာနဲ့ကပ်နေတဲ့နယ်စပ်ဒေသတွေကနေထိုင်းနိုင်ငံနဲ့ခိုးဝင်တာတွေမရှိသေးဘူး။ထိုင်းအာဏာပိုင်တွေကလုံခြုံရေးအထူးတင်းကျပ်တားမြစ်နေပါတယ်။ကမ္ဘာလုံးမှာကိုဗစ်ကူးစက်မှုအရေအတွက်ကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ American Johns Hopkins တက္ကသိုလ်ရဲ့ကိန်းဂဏန်းတွေအရဘင်္ဂလားဒေ့ရှ်မှာကူးစက်သူစုစုပေါင်း3သိန်းကျော်နဲ့သေဆုံးသူက4400ကျော်ရှိထားပါဗျ။ဘင်္ဂလားဒေ့ရှ်နိုင်ငံဒကာမြို့တော်အပြင်ဘက်ကဗလီတစ်ခုအနီးမှာတောက်ကြနေညနေပိုင်းဝှက်ပြူးချိန်အတွင်းဓာတ်ငွေပိုက်ပေါက်ကွဲလာကြောင်းလူ16ဦးထဲမှနေသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ဒဂါမျိုးပြင်ဗလီနာနာရာယန်ဂန်ချ်ကိုင်ကဗလီတခုမှာတောက်ကြနေညကဖြစ်ခဲ့တဲ့ပေါက်ကွဲမှုဟာဓာတ်ငွေပိုက်လိုင်းရုပ်ဆိပ်မှုကနေဖြစ်တာလို့မီးသတ်ဌာနတာဝန်ရှိသူတွေကယူဆပါတယ်။ဒဏ်ရာရသူတွေကိုဒဂါမျိုးကမီးလောင်ကျွမ်းမှုနဲ့ပလတ်စတစ်ခွဲစိတ်ကုသမှုဆိုင်ရာအစိုးရအထူးကုဆေးရုံမှတင်ပြီးကုသပေးနေပြီးတော့သူတို့ထဲကအများစုဟာအရေးပြားလောင်ကျွမ်းနဲ့ပြင်းထန်ဒဏ်ရာတွေရထားကြပါတယ်။တည်ဆုံသူ16ဦးထဲမှာကလေးငယ်တူပါဝင်ပြီးမီးလောင်ကျွမ်းတဲ့ဒဏ်ခံစားရပြီးတဲ့နောက်တည်ဆုံခဲ့ကြရတာလို့တာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရသူအများစုရဲ့အခြေအနေအားဆိုရင်ရတာကြောင့်တည်ဆုံသူတိုးလာနိုင်တယ်လို့မီးလောင်ကျွမ်းမှုဆိုင်ရာအဖွဲ့အစည်းရဲ့လုပ်ငန်းညှိနှိုင်းရေးမှူးကပြောပါတယ်။ကမ္ဘာအကောင်ဆုံးဘောလုံးသမားတူအဖြစ်သတ်မှတ်ထားတဲ့အာဂျင်တီးနားတိုက်စစ်မှုလီယိုနယ်မက်ဆီကစပိန်လာလီဂါဘာစီလိုနာအသင်းမှာနောက်ထပ်ဘောလုံးရာသီတရားသည့်ဆက်နေသွားမယ်လို့ပြောလိုက်ပါတယ်။အသင်းကနေထွက်တော့မယ်လို့မက်ဆီကအကြောင်းကြားခဲ့တာကြောင့်ကမ္ဘာဘောလုံးလောကမှာအတော်လေးလှုပ်လှုပ်ခတ်ခတ်ဖြစ်ခဲ့ပြီးတဲ့နောက်မက်ဆီရဲ့ချမ်းတဲ့ဘာစီလိုနာအသင်းတို့ကြားအကြိမ်နဲ့ဆွေးနွေးပြောဆိုခဲ့ကြပြီးမက်ဆီရဲ့အခုနောက်ဆုံးဆုံးဖြတ်ချက်ထွက်လာတာပါ သူအနေနဲ့အသင်းကနေထွက်ဖို့တရားဥပမာဖြည့်ရှင်းခြင်းရင်ဖြည့်ရှင်းနိုင်ပေမဲ့ဒီကိစ္စကိုဘယ်တော့ငားမှမစဉ်းစားခဲ့ဘူးလို့ go.com နဲ့တိကျတွေ့ဆုံမေးမြန်းခန်းမှာမက်ဆီကပြောပါတယ်။ဘာစီလိုနာအသင်းကသူ့အတွက်အားလုံးလုပ်ပေးခဲ့တယ်လို့သူကလည်းဘာစီလိုနာအတွက်အားလုံးလုပ်ပေးခဲ့ကြောင်းဒါကြောင့်သူ့အနေနဲ့တရားဥပမာမဖြည့်ရှင်းဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့လည်းမက်ဆီကပြောပါတယ်။ဒါပေမဲ့လည်းအသင်းဥက္ကဋ္ဌ Joseph Bartomeu ဟာဂရိမတီတဲ့သူဖြစ်တယ်လို့မက်ဆီကဝေဖန်ပါတယ်။အသင်းဥက္ကဋ္ဌ Bartomeu ကအစောပိုင်းမှာမက်ဆီအနေနဲ့အသင်းကနေထွက်ဖို့ယာဒီအကုန်မှာဆုံးဖြတ်နိုင်တယ်လို့ပြောခဲ့ပြီးသူတကယ်တမ်းထွက်မယ်လို့ပြောတဲ့အခါကျမှနှစ်ဖက်စာချုပ်ကိုထောက်ပြပြီးတော့အသင်းလွှဲပြောင်းကယူရိုငွေ1,900ပေးရမယ်လို့ပြောလာတာကိုမက်ဆီကထောက်ပြသွားပါတယ
်။အခုလိုဘာစီလိုနာအသင်းမှာနောက်ထပ်ဘောလုံးရည်တစ်ခုဆက်နေမယ်လို့မက်ဆီကဆုံးဖြတ်တဲ့အပေါ်ဘာစီလိုနာပရိသတ်တွေကတော့ဝမ်းသာနေကြပါတယ်။ဘာစီလိုနာအသင်းမှာကစားလာတာအနည်း20နီးပါးကြာပြီဖြစ်တဲ့မက်ဆီဟာအသင်းနဲ့အတူအဓိကစုဘလောက်ပေါင်း30ကျော်ကိုအနိုင်ရခဲ့တယ်လို့ဂိုးပေါင်း600ကျော်သွင်းယူပေးခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ။
စနေညအတွက်သတင်းတွေကိုပြပြပြီးတော့နောက်အခုဆက်ပြီးသတင်းလွှာတွေနဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ရပါမယ်ခင်ဗျာ
။ကျမဆုမမရှင်ကာယောဂကိုဗစ် -19 ပြည်တွင်းကူးစက်မှုပိုပြီးတော့များလာတဲ့အတွက်ပြည်သူလူထုအနေနဲ့အထူးသတိထားကြိုတင်ကာကွယ်ကြဖို့ဆေးပညာရှင်တွေကသတိပေးလိုက်တဲ့အကြောင်းစူးစီးတင်ပြပေးချင်ပါတယ်။ဟုတ်ပါတယ်။ကမ္ဘာကာယောဂကိုဗစ် -19 ကူးစက်မှုကဒီသတင်းပတ်တွေမှာကိုအုပ်စုလိုက်ပိုးတွဲရှိမှုမြင့်တက်လာတာကြောင့်မြန်မာနိုင်ငံတဝန်းမှာကူးစက်ခံရသူပေါင်း1,200ကျော်အထိရှိသွားပြီဖြစ်ပါတယ်။ပြင်ပခီးသွားရာဇဝင်လည်းမရှိ၊ပိုးတွေ့လူနာနဲ့ဓာတ်ရဲထိတွေ့ဆက်ဆံမှုမရှိတဲ့သူတွေပါ။ပိုးကူးစက်လာတဲ့အတွက်လူမှုကြားမှာစိုးရိမ်မှုတွေပိုတိုးလာတယ်လို့ကျန်းမာရေးဆောင်ရှားမှုပေးနေတဲ့ဆရာဝန်ဆရာမတွေဆေးပညာရှင်တွေဘက်ကလည်းလူမှုအနေနဲ့ရောဂါအကူးမခံရအောင်ဂရုစိုက်ကြပါလို့အထူးသတိပေးနှိုးဆော်နေတာပါ။ကိုဗစ်ကာလဖျားနာလူနာတွေကိုအခမဲ့ဆေးကုသမှုပေးနေတဲ့community fever clinic တွေမှာခီးသွွားရာဇဝင်ရှိသူအပါအဝင် coronavirus ကူးစက်မှုတန်ရရှိသူတွေကိုအထူးသတိထားစစ်ဆေးပေးနေပါတယ်လို့ community fever clinic ကိုရက်ကဲဦးဆောင်ဆရာဝန်တဦးဖြစ်တဲ့ဒေါက်တာကျော်မင်းထွန်းကပြောပြပါတယ်
ပြီးခဲ့တဲ့ဒီတောက်ကြနေပေါ့မနေ့ကပေါ့နော်ဒီလူနာ12ယောက်မှာကျွန်တော်2ယောက်လွဲရတယ်ဒီနေ့ဆိုရန်ကင်းမှာ3ယောက်လွဲရတယ်ပေါ့နော်အဲလွဲတယ်ဆိုတာလုံးဝ confirm လို့ suspect လို့ထင်တဲ့ case ကိုကျွန်တော်တွဲရတာပေါ့နော်တခါလေတိုက်ရိုက်သေးုံပို့လိုက်တယ်သူအဲ့မှာသေးုံမှာ positive လို့ confirm ဆိုရင်သူ့ရဲ့မိသားစုဝင်တွေကိုကျွန်တော်တို့ project ထွက်ထွက်ခြင်းပါပဲတခါလေခေါ်ပြီးတော့တခါလေ quarantine site ကိုပို့တယ်ပေါ့နော်သူတို့ရခိုင်ရလာတဲ့လူတွေကိုကျွန်တော်တို့ကဒီ fever clinic မှာဆက်ပြီးတော့အဲ့အဲ့နေဆက်သူတို့ quarantine ခေါ်တာတို့ covid ဆေးတာတို့သူဆက်လုပ်တာပေါ့နော်အထူးသဖြင့်ဒီလူနာတွေဘက်ကနေလာပြီးတော့ဒီမှာ case နဲ့ blood နဲ့ contact ရှိတယ်အဲဘယ်လူနာနဲ့ကားတစ်စီးတည်းစီးခဲ့ဘူးလေအဲ့လိုလေးဆိုရင်ကျွန်တော်တို့ကသူနေတိုင်းရဲ့မြို့နယ်နဲ့ဒီချက်ချင်းဒီအနီးဆုံးဆေးရုံတွေကိုပြန်ချိတ်တယ်ပေါ့နော်
အခုဆိုရင်ပြည်တွင်းကူးစက်မှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းဒေသကြီးအတွင်းကမြို့နယ်တော်တော်များများမှာတော့အသွားအလာအဝင်ထွက်တွေကပ်သက်တာနေနေထဲမှာပဲနေကြဖို့အမိန့်ကြေညာချက်တွေထုတ်ပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်နေပါတယ်။ဒီလိုပဲခီးသွွားအဝင်ထွက်တွေရှိပြီးတော့လူရည်ထူးတဲ့များပြားတဲ့ AR တိုင်းပတ်မှာလည်းကိုဗစ် -19 ကူးစက်မှုကာကွယ်ရေးအထူးကြပ်ကြပ်မှတ်မှတ်ဆောင်ရွက်နေပါတယ်လို့ AR တိုင်းကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာသတ်ထွန်းအောင်ကပြောပြပါတယ်။
ကျွန်တော်ကရောင်းတမ်းနဲ့မြေခိုင်းနေနေနေရပါတော့။အဝင်လေးရှိရင်တော့လူလူတွေမှာဖြစ်နေတဲ့ယောဂ surveillance system ကိုကျွန်တော်တို့တခြားလေးအခြေပြုပြီးတော့ချပြီးတော့လုပ်တယ် surveillance team ပေါ့။ပြီးရင်ချထားတယ်။ရောင်းတမ်းဝင်ပေါက်ရခိုင်းပြည်နယ်ဝင်ပေါက်ဒီမှာလည်းတခြားကဒါဆက်ဆေးမှုတွေလုပ်တယ်ပေါ့နော်။ဆက်ဆေးမှုတွေဆိုတာလက္ခဏာရှိတဲ့သူတွေနောက်ကအပြန်လာပြီးတော့ဟို contact တွေချိတွေ့တဲ့လူတွေဒါတွေကိုသိအောင်လုပ်ဖိတ်ပေါက်တွေမှာ point shot entry တွေမှာ surveillance system လုပ်တယ်။ဒီကုသရေးအတွက်လည်းကောရနီဖက်စတီတီကိုအများကြီးလုပ်ခဲ့တယ်ပေါ့။နောက်ပေးဦးမှာလည်းချစ်တာရုပ်လည်းကြိုတင်ပြီးတော့ပြင်ဆင်ထားတယ်။အဓိကတော့သူ့ဦးချင်းကလိုက်နာဖို့လိုပါတယ်။သူ့ဦးချင်းတချို့စင်စီယာဖြစ်ဖို့လိုတယ်။ဟိုကိုကတော့ယောဂဖြစ်ပေါ်တဲ့နေရာပြန်ပြန်လာတယ်။ဒါကိုလည်းတခြားလေးကိုဒရင်ပေးရမယ်။မတ်စတာမယ်လည်းဆေးရမယ်။အနည်းငယ်လိုက်နာဖို့လိုပါလေ
။အခုချိန်ထိပြည်တွင်းကူးစက်မှုနှုန်းကမြင့်တက်နေဆဲဖြစ်တာမို့ပြည်သူလူထုဘက်ကလည်းတကယ်လို့မိမိဌာမမဟုတ်မိသားစုဝင်ထဲမှာပုံမှန်မဟုတ်တဲ့ယောဂလက္ခဏာနဲ့ဖျားနာလာတဲ့ဆိုရင်ချက်ချင်းအချိန်မဆိုင်မဲနဲ့ဖျားနာလူနာတွေကိုကုသပေးနေတဲ့ community fever clinic အပါအဝင်ဆေးရုံဆေးကနေစီကိုအမြန်ဆုံးဆက်သွယ်ကြဖို့ကိုလည်းဒေါက်တာကျော်မင်းထွန်းကတိုက်တွန်းပါတယ်
အဓိကကျွန်တော်တို့ပေါ့နော်အဲကိုမိသားစုတန်တရားပေါ့နော်ရှိမှဆိုရင်ကျွန်တော်ဒီ community fever clinic ရန်ကုန် network ပေါ့နော်အဲတခြင်းအချက်လက်ဟိုပြောပြလို့ရတယ်ဒီကိုခံစားရတဲ့ဝေဒနာချက်ချင်းပုံပုံလင်းလင်းပြောပြပါစိတ်ပြီးမကူပါနဲ့ပေါ့နော်ဟိုပုံပုံလင်းလင်းရှိမှဒီလူနာကိုတခြားလေးကျွန်တော်အော် control မလုပ်နိုင်ဘူးဆိုရင်သူကတစ်ဆင့်မသူမိသားစုသူမိသားစုတစ်ဆင့်အဲကြက်ကွက်ကြက်ကွက်ကနေမြို့နယ်မြို့နယ်နေ အတိုင်းပေါ့နော်အလိုတစ်ဆင့်တစ်ဆင့်ကိုကူးဆက်မှုအရင်ညင်ပါမယ်ဟိုအကြံပေးနေတာပေါ့နော်ချားတာပဲဖြစ်ဖြစ်အနှံ့မြတာပဲဖြစ်ဖြစ်ကိုဗစ်တန်တွေကနဲ့ contact ရှိတာပဲဖြစ်ဖြစ်တခုဆိုတရင်အချက်လက်ကိုအတိအကျမှန်ငယ်ဆိုတာပေးပါအဲ့ဒါမှကျွန်တော်ဘက်ကလည်းနောက်လိုအပ်တဲ့စစ်ဆေးကူတာမှုကိုလုပ်ပေးလို့ရမယ်ပေါ့နော်ဟာကျွန်တော်အဲ့ဒါလေးအကြံပေးချင်ပါတယ
်လက်တလုံးအခြေအနေမှာတော့ကျန်းမာရေးဝန်ကြီးဌာနဘက်ကပြည်တွင်းကူးဆက်မှုဇက်တိုက်မြင့်တက်လာတဲ့အခြေအနေကိုထိန်းချုပ်နိုင်ရင်ပြည်သူလူထုအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းနှိုးဆော်ထားပါတယ်ဒါပေမဲ့လည်းကူးဆက်မှုများနေတဲ့ရခိုင်နဲ့ရန်ကုန်လူထုကြားမှာတော့ရက်ွက်မြို့နယ်တွေအမိန်အာဏာသုံးအသွာလာကတ်တက်တာနေနေထဲမှာပဲနေခိုင်းတာအပါအဝင်တန်လျာရှိသူတွေကိုစစ်ဆေးတာတွေကိုအင်အားသုံးဆောင်ရွက်နေတဲ့အတွက်လူထုကြားမှာစိုးရိမ်မှုတွေကပိုပြီးတော့မြင့်တက်လာနေပါတယ်ရှင်ကျွန်မစုမောမှာ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးရှင်
။အိန္ဒိယပြည်မြန်မာနိုင်ငံမှာကိုဗစ်ရောဂါဖြစ်နှုန်းများလာတာကိုစိုးရိမ်လာကြောင်းထိုင်းတောင်ပိုင်းဖန်ကခရိုင်မှာကျန်းမာရေးအစီအမံတွေကိုတင်းတင်းကြပ်ကြပ်ပြန်ထုတ်လာတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါ။ထိုင်းနိုင်ငံမှာ3လတာအတွင်းပြည်တွင်းကူးစက်မှုတွေမရှိဘူးဆိုပြီးပြောဆိုထားပြီးဖြေလျှော့မှုတွေလုပ်ထားရကနေပထမဦးဆုံးအနေနဲ့ပြန်လည်တင်းကျပ်လာတာကတော့မြန်မာရှေ့ပြောင်းလို့သမားအများစုအလုပ်လုပ်ကင်နေကြတဲ့ဖန်ကားခရိုင်ဖြစ်ပါတယ်။ဒီအခြေအနေကိုတော့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးတက်ကြွလှုပ်ရှားသူဦးမင်းဦးကပြောပြပါတယ်
။ဖန်ကားခရိုင်ကနေပြီးတော့ဒါညွန့်နယ်ဦးစီးမှုတွေအကုန်လုံးခေါ်ပြီးတော့အခုမြန်မာပြည်ထဲမှာဖြစ်နေတဲ့ကိုဗစ်ရောဂါအခြေအနေကြောင့်တို့လည်းစိုးရိမ်နေပါတယ်။မြန်မာပြည်ထဲကိုတရားမဝင်နဲ့ပြန်ဝင်ပြန်ထွက်အဲလိုမျိုးလုပ်ပြီးတော့မှပါလာမယ်သူတို့ရဲ့ရှင်ဦးသားချင်းတွေအဲဒီအရင်ရခြင်းပေါ့လေအဲနေနေကနေကူမာဆိုလို့အဲဘယ်လိုကမမျက်နှာခေါင်းပိတ်မရှိမနေတမ်းမယ်နောက်ပြီးလူစုလူဝေးရောဂါကူးစက်နေတဲ့ဟာမျိုးမလုပ်ဖို့နောက်ပြီးရင်ဒီတကယ်တော့ခီးသွားတဲ့ဟာပေါ့လေခီးသွားမယ်ဆိုလို့ရှိရင်ဒီရောဂါဖြစ်တဲ့အဖြစ်များတဲ့ခရိုင်တွေမှာသွားပြီးတော့ပြန်လာတယ်ဆိုလို့ရှိရင်ခုရင်မှာကို34ရက်အာဟုံးစတေးကွန်တင်းဝင်ရမယ်ပြီးတဲ့ခါကျရင်နေမီကန်ဟိုတက်ဆိုင်ရနေမီကန်ဟိုအာနာပိုင်းတွေအကြောင်းကြားရမယ်အဲ့ဒါတွေမလိုက်နိုင်ဒီဒီကဲဥတွေရပါဘူးရှောင်းဟိုဗာလဲကျွန်တော်တို့ဒီကိုဗစ်ရောဂါကာကွယ်တင်းဆိုရေးထုတ်ပြန်ထားတဲ့ဥတွေအတိုင်းအေးအေးမယ်ဆိုပြီးတော့ပြန်လဲတင်းကျပ်တာပေါ့ဒါပထမဦးဆုံးပဲထိုင်းနိုင်ငံမှာဒါပထမဦးဆုံးဟိုနေဖြစ်တဲ့ဒီစီးကြောင်းကိုပြန်ထုတ်တဲ့အဲ့ဒါတော့ပြောလို့ရတာပေါ့လေ၃လကျော်ပြီးရချင်ပါလေ
ဒီအပိုင်းအတွင်းမှာပဲရနောင်းမြို့တော်ဝင်မစ္စတာကျတုဖုံ PN ဘုတ်ကထိုင်းကိုဗစ်ကပ်ရောဂါကာကွယ်ဆောက်ရှောက်ရေးကော်မတီနဲ့ရေလုံငန်းပိုင်ရှင်60ဦးအပါအဝင်ဌာနဆိုင်ရာတာဝန်ရှိသူတွေနဲ့အထူးစည်းဝေးပြုလုပ်ရမှာတော့မြန်မာဘက်ကဝင်လာတဲ့လှေလန်းတွေကနေကုန်တွေနဲ့အတူလူတွေအဝင်ထွက်လုလာမှာကိုတည်တည်ချာချာစစ်ဆေးဖို့ကိုလည်းလှုပ်ဆောင်ခဲ့တယ်ဆိုပြီးဦးမင်းဦးကပြောပြပါဗျာ
အဝင်ထွက်တွေအကုန်လုံးစစ်ဆေးဖို့နောက်ဆုံးလူတွေကတော့တုံးတန်းနဲ့ပေါ်လာပိတ်တာဖြစ်နေတဲ့ကုမ္ပဏီကြီးကတော့ဝင်ထွက်ရှိနေတယ်လေ။အဲဒီကုမ္ပဏီကြီးဝင်ထွက်ရှိတာပေါ့နော်။စောင့်ကြည့်ဖို့ဥမာလူတွေဆိုလို့ရှိရင်ကမ်းမတက်ဖို့အဲ့လူတွေလာတယ်ဆိုလို့ရှိရင်အဲ့ဒီညံဝင်နေကမ်းမတက်ညံမနေပဲပြီးရင်9နာရီအတော်အတွင်းပေါ့နော်။လုံခြုံရေးမျိုးပြောင်းလို့ပြန်သွားရမယ်။အဲဒီဟိုကုန်းလန်းကဒီလန်းကအပြင်ကိုအခုဆိုရင်ဒီဘက်မှာဆိုတော့သူတို့ဝင်ရင်းရပါသူတို့ကစောင့်ကြည့်တဲ့ဟာမျိုးသူတို့လုပ်နေကြတယ်ဗျ။အခုကျတော့ပုံပြီးပြင်ကျသွားတာပေါ့အဲ့တော့အဲ့ဒီလာမယ်ဆိုလို့ရှင်ဘာဖြစ်ကြည့်ပုံမယ်ပဲလေးလာမယ်အဲ့ဒီဟာအကုန်ပြီးလူချင်းနဲ့အဲ့လူတွေကိုအကုန်လုံးအဲ့ဒီခုနပြောတဲ့ပုံမယ်ဒီသူဘယ်နေရာမှာဒီတင်းကောကဘယ်နေရာမှာကတ်မယ်အဲ့ကတ်တဲ့နေရာမှာနေပြီးခါကျခြားရကြည့်ရပစ္စည်းချမယ်စစ်မယ်ပြင်မယ်ပြီးရခါကျအဲ့လူတွေပြန်အဲ့လိုလုံးဟိုပါပေါ့ဒီဘက်ကိုပေးပြီးတော့လုံးဝမတက်ဘူ
းဒီလိုစီကံတတ်မှတ်ချက်တွေကိုမလိုက်နိုင်ရင်အရေးယူမယ်ဆိုပြီးထိုင်းအနာပိုင်းတွေကသတင်းထုတ်ပြန်ခဲ့တာပါပြီးခဲ့တဲ့ရက်ပိုင်းကတော့မြန်မာရွှေပြောင်းလူသမားကလေးငယ်တွေဖြန်းနာမှုကဆလို့တရားမဝင်လာရောက်တဲခုန်နေတဲ့သူတို့မိသားစုတွေကိုပါကျန်းမာရေးစစ်ဆေးခံရပြီးထိုင်းတောင်ပိုင်းမှာစာတင်ကြောင်း၃ကြောင်းပိတ်ထားရပါတယ်မြန်မာနိုင်ငံဘက်ကနေတရားမဝင်ဝင်ရောက်လာသူတွေကိုတွေ့တာနဲ့သတင်းပေးကြဖို့ကိုလည်းထိုင်းလူထုကိုနှိုးဆော်ထားပါတယ်ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
ပါရှင်မြန်မာနိုင်ငံတော်အမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ ဒုတန်ပတ်စဉ် focus အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါဒီတစ်ပတ်မှာတော့ဒုတန်ကလွန်ခဲ့တဲ့နှစ်လကကြောက်စိမ့်တွင်းမြေစာပုံပြိုကျပြီးတဲ့နောက်နောက်ဆက်တွဲအခြေအနေတွေကိုမျက်မြင်တွေ့နိုင်မှုအတွက်ဝေခါရွာကိုတွားရောက်ခဲ့ပါတယ်အဲဒီမှာတော့ကြံ့ရင့်တဲ့မိသားစုဝင်တွေဟာပြပြမှုအပြီးစီးပွားရေးနဲ့စိတ်ပိုင်းဆိုင်ရာတိကျမှုတွေကြားမှာရုန်းကန်နေရသလိုသူတို့မျိုးမှာလာရောက်လုပ်ကိုင်နေတဲ့ညပြခတဲ့ကြောင်စင်တူဖော်ရေးလုပ်ငန်းတွေကနေဒေသခံတွေရလာတဲ့တံမိုးကဘာလဲဆိုတာကိုလည်းမျှဝေထုတ်နေကြပါတယ်ဒီဆောင်မကိုကျမဇာနီနဲ့အေးအောင်တို့ကရေးသားထားတာဖြစ်ပြီးအေးအောင်ကဆက်လက်တင်ဆက်ပေးသွားမှာပ
ါခွေခါဆိုတဲ့ရွာလေးဟာဖားကန်မြို့ကနေ၅မိုင်ခန့်သာဝေးပါရဲ့ဒါပေမဲ့ကျောင်းနဲ့ရှုံးစေမြေတို့ရောပြီးလမ်းခီးကြမ်းတမ်းလာတဲ့အတွက်ပုံမှန်ရာသီဥတုအချိန်မှာတော့တနင်္ဂနွေဝန်းကျင်ကားမောင်းရပါတယ်။ဘိုးရသည်ဆိုရင်တော့ရှုံးစေမြေဖြစ်တဲ့အတွက်ရာသီဥတုပုံမှန်ပြီးတနင်္ဂနွေခွဲကနေနှစ်နိုင်ခွဲထိကြာကြပါတယ်။ကျမတို့အဖွဲ့ဦးတည်ရဲ့နေရာကတော့ဇူလိုင်လ၂ရက်နေ့ကစိုင်းတောင်မြို့နယ်ဂွေခါရမြေပြိုမှုကြောင့်ညီဆုံရှုံးခဲ့ရတဲ့အသက်80အရွယ်ဒေါခွန်ဆောင်ရဲ့အိမ်ကိုဖြစ်ပါတယ်။ဒေါခွန်ဆောင်ဟာမီတဝဲဖတ်တဝဲဖြစ်နေတဲ့ညီလေးနှစ်ယောက်ကိုခေါ်ပြီးရှမ်းပြည်နယ်ကနေဂွေခါကိုရောက်ရှိလာတာအခုဆိုရင်20ရှိပါပြီအသက်22နှစ်အရွယ်ရှိတဲ့မီယောက်ကြားလေးဟာအရင်အထက်ဝင်ွေရှာသူဖြစ်တယ်လို့ညီမလေးကိုလည်းတက္ကသိုလ်ကျောင်းချပေးနေသူပါဇူလိုင်လ2ရက်နေ့မှာတော့ဒေါခန့်ဆောင်ဟာမြေပြိုတဲ့သတင်းနဲ့အတူအရင်းစိုးကြီးတစ်ခုကိုပါကြားလိုက်ရပါတယ
်我看到啥不热闹的这块是我这块
那时候从中年做尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端的尖端风车进来过，后来我在那边啊，风不改嘛，不，现在风不改，叫做风不包，叫做来进入那个那个面，那个那个叫做那个，那边嘛个包的，那边包那边那边嘛包的，那边，那边，可能，那边那边，现在嘛那下去了，路那边都清白，那边你有那么退步，现在所以这个过去嘛，别那里发展了，哎，那里面上面的嘞。အဲ့ဒါဆိုတော့အဲကျင်းကနေပြန်လာကြတယ်ပြန်လာကြတယ်အပါကရက်ပြီးဆောင်ကျက်ကိုမြေကိုမြန်တွေ့မလားကိုအဲ့ဒါဆောင်ရင်ဆောင်ရင်ဆောင်ရင်နဲ့စိန်တိုင်းတော့ပါဒီမြေကိုတာနဲ့တင်လာမှဒီအင်းရှိမှာအင်းထိလာဖို့ပေးတယ်နော်လာဖို့အချိန်ကျတော့နောက်ဆုံးမြေကိုမြင်လာရတဲ့အချိန်ပေါ့
သူ့မြေရဲ့နောက်ဆုံးအချိန်တွေကိုပြောပြရင်ဝမ်းနေနေတဲ့ဒေါခွန်ဆောင်ကအရန်ပင်မနွမ်းနေနေတဲ့ပုံပေါ်နေတဲ့အတွက်ကျမတို့အင်တာဗျူးမေးမြန်းခြင်းကိုရည်နာခဲ့ပါတယ်မြေဖြစ်သူမရှိတဲ့နောက်ပိုင်းအင်းရဲ့ဝင်ငွေအတွက်လာတော့ကြမှာငွေကျပ်5000ဝန်းကျင်ရနိုင်တဲ့ဝယ်ငားမွေးတဲ့အလုပ်တာရှိရမှာအတော်လေးအခက်တွေ့နေရပါတယ်နောက်ထပ်ကြံတဲ့တက္ကသိုလ်တက်နေစဲမိမလေးကိုဘယ်လို၆ပတ်ရမလဲဆိုရလဲသူမှမသိသေးပါဘူးမြေပြုံမှုကြောင့်တည်ဆုံးသူတွေရဲ့တချို့မိသားစုဝင်တွေကတော့ဒီကဒေသခံမဟုတ်တဲ့အတွက်ဇာတိမြေကိုပြန်ကုန်ကြပါပြီခွေခါမှာရှိနေသေးရဲ့နောက်မိသားစုတစ်ခုစီကိုလည်းဒို့အတန်ကတွားရောက်စကားပြောကြည့်ခဲ့ပါတယ်ဒီအိမ်မှာတော့ဇနီးဖြစ်သူနဲ့အတူအသက်နှစ်နှစ်အရွယ်ကလေးငယ်လေးဟာသူ့အဖေပြန်လာကိုမျှော်နေသေးပါသူမမသွားဖို့ကြားရကြကမိသားစုစာဝတ်နေရတဲ့အတွက်ကြောက်ရွံ့ထွက်သွားခဲ့တဲ့ခင်မွန်အကြောင်းကိုမခွန်ဆန်းက
အခုစံတမီသမင်းတောင်မစားဘူးသူ့အဖေတည်သွားပြီးတော့သမင်းတောင်ကောင်းစားနေတယ်လို့မရှိဘူးတို့များတယောက်ရအဖေလို့သူ့ငွေချင်းနဲ့အဖေလို့ခေါ်လိုက်ပြီးဆိုရင်အမေကတခါတည်းပဲမျက်နှာပြောင်းသွားတာပေါ့နော်ခံစားရပေါ့ကွာသူကနော်ပလေးဆိုတော့မပြောတတ်လို့ကျမတော့ပြောပါတယ်ဒီနေ့ကအန်ဒီရင်များတယ်လို့အမှမရှာနဲ့မရှာနဲ့လို့ပြောပါတယ်ဒါမဲ့သူကဒီတည့်ရနေရဲ့ဘေးတဲ့ကြာတာတင်းနေအဖြစ်သွားတယ်ဆိုရင်ကြာတာပတိတောက်ကြစနေဒီတုံးရဲ့ဘေးပေါ့နော်အချိန်ရတယ်နောက်ပတ်ဆိုတော့သူများကျင်းပိုက်တယ်ဖြစ်ကျင်းပိုက်တယ်ရသွားပြီဆိုတော့ကျွန်တော်တို့လူမျိုးကြုံထူးတမားနေကြတော့ဒီနေ့အန်ဒီရင်ရှိသွားတာပေါ့သူကအဲ့လိုမျိုးပြောတာပိုလို့အန်ဒီရင်ရှိတာပေါ့နည်းနည်းတော့မဟုတ်ပေါ့နော်ပိုလို့အန်ဒီရင်ရှိသွားတယ်တဲ့
မခောင်ဆန်းရဲ့ခင်မွန်းလိုပဲမြေစာပုံပြိုကျမှုမှာတည်ဆုံးသူအများစုဟာနိုင်ငံအနှံ့ပြားကနေအိမ်မက်မျိုးစုံနဲ့လာရောက်ကြသူတွေဖြစ်ပါတယ်။ဖားကန့်ကိုအပြင်မှာတကယ်တွားကြည့်ရတဲ့အခါသတင်းတပ်ပုံတွေဗီဒီယိုတွေမှာမြင်ရတာချက်ကျောက်စိမ့်တူဖို့ရေးလုပ်ငန်းတွေကကျင်းနေဟာပေတောင်းရှိနေဆိုင်လုံးပြီးကြောချမ်းစရာကောင်းလာပါတယ်။ကျင်းပေါ်ကငုံကြည့်ရင်ကပင်းရံမှာကြောက်တူနေသူတွေကျင်းထဲမှာမိုးရေဝင်နေတဲ့ရေအိုင်ကြီးကရေကူးသွားသူတွေကို အဆက်ပြောက်တစ်ခုလောက်သာမြင်ရပါတယ်။ခွေးကမြေပြိုတဲ့နေရာကမြေတွေဟာလည်းအကြောင်းကြီးနေနဲ့ထပ်ပြိုတော့မလို့ဖြစ်နေပါပြီ။မြေပြိုကြတဲ့အချိန်ကကြန့်ရှိခဲ့တဲ့အိမ်လေးဟာလည်းထပ်ပြိုကြတော့မလို့နဲ့လေထဲမှာတွဲလောင်းကြနေတာအန္တရာယ်ရှိနေတယ်ဆိုတာကိုသတိပေးနေတယ်လို့ပါပဲ။နောက်ထပ်မြေတွေဟာလည်းပြိုကျဖို့အကြောင်းကြီးနေနဲ့အဆင်သင့်ဖြစ်နေပါပြီ။ဖကညွန့်နယ်စီမံကိန်းဦးစီးဌာနကလက်ထောက်ညွန်ကြားရေးမှူးဦးစိုးဝင်းကျော်ကတော့
အစုလည်းအလိုကြီးမစေးလက်ရှာနေစေသူတို့ကိုလိုက်တော့တားပြီးတော့ခံဝင်လက်မှတ်တွေပါတင်ထိုးခိုင်းတယ်။ပြီးရင်ဒီဝေကာမှာလည်းဖြစ်စဉ်ဖြစ်တော်တဲ့လက်ခုကြောင်နာပါတော့လက်ခုကြောင်ရဲ့မော်တစ်ကုန်းရဲ့ခကြံရဲ့အင်ဂျီတွေပြိုနိုင်တဲ့အခြေအနေရှိတာကိုအဲ့အင်ဂျီကိုလည်းလူမနေထိုင်ဘူးပေါ့နော်။လိုက်လံပြီးတော့တားစားပေးပြီးတော့ဟိုယာယီနေရာလေးတွေပါလေးတွေခြားထားတယ်အခုတော့သူတို့ကနီးစပ်ရာမြေခွဲတွေပါလေးရှားပြီးတော့ပြောင်းသွားရှင်ယာယီနေရာမှာတော့အခု10အိမ်လောက်တော့ဗောနော်10အိမ်လောက်အိမ်ကလည်းမပြီးသေးတဲ့အတွက်90ခန်းမဆောင်မှာတော့ထားတာရှိတ
ယ်ရှင်ဘုံငွေရှားဖွေရေးကော်မတီကပေဆုံးသူတဦးအတွက်35ဒိန်နဲ့ဒဏ်ရာရသူတွေကို9ဒိန်စီအမျိုးသားတဘာဝပေးစီမံခန့်ခွဲမှုကော်မတီလူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနတို့နဲ့ပူးပေါင်းပြီးပေးခဲ့ပါတယ်။အခုချိန်ထိတော့တည်ဆုံးသူ149ဦးရဲ့မိသားစုဝင်တွေကိုပေးပြီးပြီလို့ဦးစိုးဝင်းကျော်ကတော့ပြောပါတယ်။ကြံရံပုံငွေတွေကိုတော့ဖားကတ်မှာမကြာခဏဖြစ်လေရှိရဲ့မြေပြုံမှုအန္တရာယ်တွေအတွက်အသုံးပြုသွားမယ်လို့လည်းသူကဆိုပါတယ်။ဒါပေမဲ့တည်ဆုံးသွားသူတွေရဲ့မိသားစုဝင်တွေအတွက်စိတ်ပိုင်းဆိုင်ရာကုစားမှုအစီအစဉ်ကတော့မရှိသေးပါဘူး။2019ခုနှစ် January လကပြည်အောင်စုလွတ်တော်ကအတည်ပြုပြချန်လိုက်တဲ့မြမကျောင်းမြတ်ရတနာဥပဒေရဲ့ပုံမှန်27ပုံမှန်ခွဲစလိမ့်မှာကျောင်းမြတ်ရတနာဒူဖို့ထုတ်လုပ်ခြင်းလုပ်ငန်းကြောင့်ပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းများထိခိုက်ပျက်စီးမှုမရှိစေရန်စီမံဆောင်ရွက်ရမယ်လို့ပါဝင်ပါတယ်။တဘာဝပတ်ဝန်းကျင်အတွက်ကုမ္ပဏီတွေဘက်ကဘာလို့ပေးနေတာတွေ့ရလဲဆိုတဲ့အမေးကိုတော့ခွေကာညက်ချင်းအသင်းတော်ရဲ့ဘာသာရေးကောင်းဆောင်ဖြစ်တယ်လို့ခွေးကမာနေရာ230ကျော်ပြီဖြစ်တဲ့ဥပန်ဆုံးက
ဒေတာခံဘက်ကပြောရင်အကုန်လုံးအရှုံးပါပဲကုမ္ပဏီကအစည်းကမ်းမလိုက်နိုင်ဘူးလို့ပြောလို့ရတယ်ကုမ္ပဏီကကျင်းတူးပြီးအဲကျင်းတူးတဲ့ခါမှာသူကမပြောအောင်လေကလေးပုံစံနဲ့တူးရမယ်ဆိုတာခြားပြထားတဲ့အစည်းကမ်းရှိတယ်အဲ့ဒါမလိုက်နိုင်ဘူးအဲ့ဒါတစ်ချက်ပြီးရင်တူးပြီးသားနေရာဒါမှမဟုတ်ညီစာစွန့်ပစ်လို့ဖုံးထားတဲ့နေရာမှာအပင်ဆိုင်ရမယ်ဆိုတာရှိတယ်ဒါမဲ့တပင်မှမဆိုင်ထားဘူ
းဒိုးတန်ကကြောင်မြတ်လုပ်ငန်းရှင်တဦးလည်းဖြစ်တယ်လို့မြန်မာနိုင်ငံကြောင်မြတ်လုပ်ငန်းရှင်များအသင်းရဲ့ဒိုးကချလည်းဖြစ်တဲ့ဥဆော့ဘိုခန့်ကိုမေးမြန်းဖြစ်ခဲ့ပါတယ
်ကျွန်တော်နိုင်ငံရဲ့ဥပဒေကဘယ်လိုလဲဆိုတော့ပုံနဲ့ပြီးတယ်ပြီးပြီးရင်တင်တာတစ်ခါပြန်ပြန်ရတယ်တင်တာပြန်ပြန်ပြီးတော့တစ်ခါဟိုတင်တာအောင်တဲ့တူတစ်ခါဆက်လုပ်တယ်ပေါ့နော်ဆိုတော့ဟိုမိုင်းပိတ်ပင်ကဘယ်လိုလုပ်အောင်မလဲဆိုတော့ပြန်ဖြစ်လာတော့ပြဿနာအရင်လုပ်တဲ့လူကလည်းဟိုတင်လာထမရတဲ့ခါကျတော့သူကဆက်တူသွားပြန်လုပ်ခွင့်မရတော့ဘူး။နောက်လည်းလုပ်တဲ့သူကဆက်လုပ်ပြီ။နောက်လည်းလုပ်တဲ့သူကလည်းသူလုပ်ရပြီးရင်သူကပြရမယ့်ဟာကိုဟိုဟုတ်ပြီမီဒီယာဖိုးရမယ်လို့တင်ဆက်မယ့်ခါကျတော့သူကလည်းတဝက်တစ်ပြက်လုပ်ရတယ်ပေါ့နော်။အဲဆိုတော့သူကဘလောက်ထိလုပ်ရမလဲဆိုတာလည်းတိကျမပေါ်ပြဘူးမရှိဘူးပေါ့နော်။ဒါပေမဲ့တစ်ခုတည်းရှိတာကကျွန်တော်ကရောင်းရတဲ့ငွေပေါ်မှာပြက်ဝက်ဖို့ကုန်ပြီ1%ကောက်ထားတယ်။1%ကောက်ထားတဲ့ရည်ရချက်ပြီးပြက်ဝက်အသုံးချက်ဖြစ်ဖို့ရယ်ဒီဖက်ကက်ဒီကမှာတဘာပေါင်းရင်ထိမိဖို့နဲ့ပြန်လည်ထူထောင်ဖို့အတွက်ဆိုရင်ရေချင်းကောက်ထားတော့သုံးရရှိတယ်ပဲတောင်းဝန်ကြည့်ရဲ့
ခွေခါရွာဟာရန်နာမြေလို့သတ်မှတ်ထားတဲ့ကချင်ပြည်နယ်ရဲ့ဖက်ကက်စိုင်းတောင်လုံကင်းမြို့နယ်3ခုထဲကစိုင်းတောင်မြို့နယ်ထဲမှာပါဝင်ပါတယ်အဲ့ဒီနယ်မြေတွေကနေချွတ်တဲ့မြမကျောက်စင်ရောင်ရငွေဟာ2014တနှစ်ထဲမှာတင်ဒေါ်လာ37ဘီလီယံကျော်လောက်ရှိခဲ့တယ်လို့ Global Witness အဖွဲ့ရဲ့အစီရင်ခံစာအရသိရပါတယ်ဒါပေမဲ့ဖက်ကက်ဆိုတာဟာရှိရှာမိမရရပြန်တော့လဲမိမမှန်ခဲလုံးစားပြီးဖားကတ်မှာကားစီးရင်တောင်အစာချေလောက်တဲ့လမ်းတွေနဲ့အနေမြေတစ်ခုပါချောက်ရှာရင်မြေစာပုံဖြူချမှုကြောင့်တားတယောက်ဆုံးလိုက်ရလို့ကြံနေသေးတဲ့သားတွေကိုကြောက်မရှာစေချင်ပေမဲ့ရွေးစရာမရှိတဲ့ဂျော်ကမ်တွန်ကတော့
ဒီမော်မာနေတဲ့ကြေးကြီးကအားတဲ့အခါကုန်လုံးရှာတယ်အရှုပ်ကလေးကငငယ်လေးတော့မှသွားတယ်အဲ့နိမလည်းကလေးတွေပါတယ်လို့ပြောကြတော့ရှင်ရဲတယ်လည်းတမိရှင်ရဲတယ်ဆိုတော့မူမနေတယ်ဆိုတော့ဒီရလို့မလို့ဒီရှာလို့မရှိဘူးလေတောင်းလိုက်တောင်းရလို့ရအောင်ဆိုနေလို့မဲ့နေရမရှိမြေဖို့ကုန်အကြီးအရွယ်ဒီတောက်ရရခူရောင်းရအောင်ဆိုနေမြေဖို့ကုန်သူကမကောက်ရောင်းဘူးဆိုအခုကြောက်မှာပဲအကုန်လုံးခြားစားကြတာပေါ့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးတန်အဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးတန်မှအေးအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းတို့ဖြစ်ပါတယ်ဒိုးတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်မင်္ဂလာရှိသောနေ့ဖြစ်ပါစေရှင်
ဒီနေ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။မင်္ဂလာပါခင်ဗျာ။ VOE America တန်ကနေပြီးတော့ဆက်လက်တန်လွှင့်နေပါရယ်။ကိုဗစ်ရောဂါကန့်သတ်ခြေနေတွေကြောင့် VOE အစီအစဉ်တွေကိုပြောင်းလဲတင်ဆက်နေရမှာအပတ်စဉ်တင်ဆက်နေကြတဲ့ဒီလိုက်အစီအစဉ်နေရမှာစနေညစနေခင်းနဲ့အစားထူးတင်ဆက်နေပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာတကြောပြန်ဖြစ်လာတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ကပ်ဘေးစီးမြင်စည်းကမ်းတွေတိုးမြင့်ကန့်သတ်လာရမှာဘေးထွက်ဆိုးကျိုးတွေပါရှိနိုင်တယ်လဲဆိုတာကိုစီရင်စရာဖြစ်တဲ့စနေတင်ဆက်ထားပါတယ်အများပြည်သူရဲ့နေထရူဝါကိစ္စနဲ့တူးချင်းခွင့်ရေးစာဝတ်နေဘဝတွေကိုဘယ်လိုရိုက်ခတ်မှုရှိတယ်လဲဆိုတာတွေကိုစနေထားကြတာပါequality မြန်မာညီမျှချင်းတန်းတူအဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှုဥအောင်မျိုးမင်းနဲ့သတင်းစာဆရာဦးတရာသွေးတို့ပင်တိုင်းဆွေးနွေးထားကြပါတယ်ကျွန်တော်တားညွတ်ဦးပါဟုတ်ကဲ့ပါအာရှမှာဒုတိယလှိုင်းဆိုပြီးတော့ဖြစ်လာတဲ့ COVID ကပ်ရောဂါဟာမြန်မာနိုင်ငံမှာတော့ပထမလှိုင်းထက်ပိုပြီးတော့ထိခိုက်လာတဲ့သဘောမှာတော့ရှိပါတယ်ရပိုင်းတွင်းမှာပဲကူးစက်ခံသူ1000ဝန်းကျင်ဖြစ်သွားခဲ့တယ်လို့ပဲခီးသွားရာဇဝင်လည်းမရှိပိုးတွေ့ထားသူနဲ့ထိတွေ့မှုလည်းမပြတဲ့ပြည်တွင်းကူးစက်မှုတွေပါတိုးလာခဲ့တာပါ။ဒါကြောင့်မလို့ဆွေရအာနာဝနီအနေနဲ့ကအလင်းမြန်ဆိုလိုပဲအေးအေးတုံ့ပြန်တာတွေလှုပ်လာရပါတယ်။အချိန်နေဆိုးတဲ့ဒေသတွေမှာညမထွက်အမိန်တွေထုတ်ပြန်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ကလည်းစီမြင်မလိုက်နာသူတွေကိုထိထိရောက်အေးအေးယူမယ်လို့ဆိုလိုက်တာမလို့နှစ်ရက်အတွင်းမှာဆိုရင်ပဲရန်ကုန်မှာဒီဒုထောင်ဝင်းကျင်ညမထွက်ရအမိန်ကိုမလိုက်နာလို့ဆိုပြီးတော့ဖမ်းခံရတာတွေဖြစ်ခဲ့ပါတယ်။ဒါကြောင့်မလို့ဒီစီမင်းတစ်တွေဟာပြင်းထန်လုံးနေပြီလားလူတွေအတွက်တကယ်လိုက်နာဖို့အခက်အခဲရှိနေလို့လားအဲ့ဒီစီမင်းဥပဒေတစ်တွေနဲ့ပတ်သက်လို့အမြင်ပေါ့ဥောက်မျိုးမင်းသဘောထားအရင်ဆုံးဖြည့်ပေးပါလားဗ
ျပထမဦးဆုံးကတော့ကျွန်တော်တို့အခုလိုမျိုးကိုဗစ်အခြေအနေဆိုးွားလာတယ် local carrier တွေ silent carrier တွေတိုးလာတဲ့အတွက်ကြောင့်မလို့ကျန်းမာရေးရှုထောင်းရအခုလိုမျိုးဟိုအမိတ်တွေထုတ်ပြန်တာဒါလိုအပ်တဲ့အချက်လည်းဖြစ်ပါတယ်အဲ့လိုမျိုးအခြေအနေမျိုးနဲ့ပတ်သက်လို့ရှိရင်တော့လိုအပ်တယ်လို့ဥပဒေထုတ်ပြန်ပြီးတော့လှုပ်ဆောင်ခွင့်လည်းအစိုးရမှာရှိပါတယ်။ဘာကြောင့်လဲဆိုတော့ဒါကအများပြည်သူကြားမှရေးစာရိတ္တနဲ့နောက်ကအများပြည်သူအကျိုးကိုကြီးကြီးလာနိုင်တဲ့အတွက်ကြောင့်လှုပ်ဆောင်တာဖြစ်ပါတယ်ခင်ဗျ။ဒါပေမဲ့အဲ့လိုမျိုးလှုပ်ဆောင်တဲ့အခါမှာတင်းတင်းကြပ်ကြပ်ဆိုတဲ့ဥပဒေသတ်မှတ်ချက်အဲ့တခုကတော့ကျွန်တော်တို့မေးခွန်းမေးစရာဖြစ်လာစရာစိုးရိမ်စရာဖြစ်လာတာတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ကျူးလွန်နေချိုးဖောက်တယ်လို့သတ်မှတ်တဲ့ဟာကိုဥပဒေအရလုံထုံးလုံကြီးအရအမိန့်ကြေညာစာကဖွင့်ပြထားတဲ့ပြစ်မှုပြစ်ဒဏ်အရအရေးယူတာဒါဖိဆာမရှိပါဘူး။ဒါပေမဲ့တင်းတင်းကြပ်ကြပ်ဆိုတဲ့စကားလုံးပေါ်မှာအတိပယ်ကောက်ယူပြီးတော့ဥပဒေထက်ဖွင့်ပြထားတဲ့အချက်တွေပုံမူပြီးတော့ဟောတင်းကြပ်တဲ့ကိစ္စမျိုးစိုးရိမ်စိတ်ကိုအကြောင်းပြပြီးတော့လှုပ်ဆောင်တဲ့ဒီဒီကိုယ်တိုင်ကအာဏာကိုအလွဲသုံးစားလုပ်ပြီးတော့သူ့ရဲ့လူခွေရင်ကုန်သိခါကိုထိခိုက်သောအရာမျိုးဖြစ်လာမှာတော့စိုးရင်ရပါတယ်။ဘာကြောင့်လဲဆိုတော့အရင်တော့ကလည်းကျွန်တော်တို့ဖြစ်ခဲ့တာရှိပါတယ်။ကိုဗစ်ကာလကိုကျွန်တော်တို့စပိုးတွေ့တော့အရန်ကြောက်လန့်ပြီးတော့ဒီမျိုးနယ်ဒေသအတွင်းမှာရှိတဲ့လူတွေကနီးကိုယ့်ရဲ့အမိန့်နဲ့ကိုယ့်ရဲ့ဆုံးဖြတ်ချက်နဲ့လမ်းတွေကိုပိတ်တယ်။နောက်တစ်ခါမှဒီလိုမျိုးဟို mask မတက်တဲ့လူတွေကိုတရားဥပဒေပုံစံတိုင်းရေးယူတာမဟုတ်ဘဲနဲ့အချက်ခွဲလောင်ပြောင်တဲ့ပုံစံမျိုးနဲ့လှုပ်ဆောင်တာတွေဒီအင်အားဥပဒေစိုးမိုးတွေလှုပ်ဆောင်နေသူကိုယ်တိုင်ကရိုင်းနှက်ပြီးအပြစ်ပေးတဲ့ဟာရှိတယ်အဲ့ဒါဘာလဲဆိုတော့ဥပဒေကိုထုတ်ပေမဲ့ဥပဒေကိုကျင့်သုံးရမယ့်သူတွေကဥပဒေရဲ့အတိမ်အဆအခက်အခဲတွေကတင်းကြပ်မှုဆိုတဲ့အကြောင်းအရာကို လို့လိုအိပ်ပဲဖွင့်တဲ့အတွက်အခက်အခဲများစွာပေါ်ပေါက်နိုင်တယ်အဲ့တော့ဥပဒေကိုတင်းကျပ်မှုလှုပ်ဆောင်နေပြီနဲ့ဥပဒေရဲ့အတိမ်နဲ့တခြားသူရဲ့အခွင့်အရေးကိုလေးစားသောစိတ်ဓာတ်ရှိဖို့ကအရေးကြီးနေတဲ့အတွက်ဒီပိုင်းမှာစိုးရင်စီကတော့အခုချိန်ကြီးဆက်လက်ရှိနေရတော့မှာပါဗျာ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာတစ်ဆက်ချင်းမေးချင်တာကအခုကပြောမယ်ဆိုရင်ညမထွက်ရအမိန့်ညီထုတ်ပြန်ထားတယ်ဥမာအခုဆိုရင်တော့မြို့နယ်ခုနှစ်မြို့နယ်ပေါ့နော်ရခိုင်ပြည်နယ်မှာဆိုရင်တော့တခုလုံးပါပဲအနေထားကချို့ကလည်းသူတို့စာဝန်တွေအခက်အခဲမျိုးတွေရှိတယ်လို့ပြောနေကြပါတယ်ခင်ဗျာအဲ့တော့ကိုတိကကိုမေးချင်ပါတယ်ခင်ဗျာအဲ့တော့ဒီညမထွက်ရအမိန့်ထုတ်ပြန်တာ riline ပတ်သက်လို့အရေးယူဆောင်ရွက်မှု riline ပတ်သက်လို့ဘယ်လိုယူဆလိုက်ပြလူတွေကတကယ်ပဲမလိုက်နာကြလို့ပဲဥပဒေထုတ်ပြန်ရလားဘယ်လိုရှိပါလဲ
ညမထွက်ရအမိန့်နဲ့ပတ်သက်ရင်တော့လေတော်တော်လေးဟိုဘယ်လိုခေါ်မလဲဟိုကျွန်တော်တို့လည်းတိတ်နာမလဲဘူးပေါ့ဗျာဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့ဖြစ်ပေါ်နေတဲ့ကိစ္စနဲ့ဒီညမထွက်ရအမိန့်တွေကတိုက်ရိုက်မဆက်ဆက်ဘူးပေါ့နော်အတော်ဝိုက်ပြီးဆက်ဆက်တယ်လို့ကျွန်တော်တို့စဉ်းစားနိုင်တဲ့ကိစ္စတွေရှိပေမဲ့လည်းဟိုနားလေအောင်တော့ခက်တယ်ဗျာကျွန်တော်တို့ကနေပိုင်းမှာပို့ပြီးတော့လူတွေကြားတဲ့ချိန်မှာပို့ပြီးတော့ကျွန်တော်တို့ကအစ်စ်ပြီးတော့ကျွန်တော်တို့စီကားနေပေါ့နော်အဲတင်းတင်းကြပ်ကြပ်ခြံတွေတာမျိုးကိုကျွန်တော်တို့ကလိုလားတော့ပေါ့နော်ညပိုင်းကျတော့ကျွန်တော်တို့ကဒါမျိုးကကျတော့နည်းနည်းဘယ်လိုကော်မစင်စာအချက်တယ်ဗျာဥပမာဆိုကြပါစို့ကျွန်တော်တို့ညာကဟိုကအရင်တော့ဘုံနေပါတယ်ပေါက်ပြီဆိုလဲအဲ့လိုညာဘက်ဆိုင်နေပိတ်ခိုင်းတာလို့ရှိတယ်ဗျာအမှန်တော့ပေါက်တာနေပိုင်းပေါက်တာပေါ့နော်ဆိုတော့ညပိုင်းဆိုရင်သူကဒီလူတွေပါတွေကဟလာဒီညဆိုင်တွေပါတွေမှာခိုးတယ်ပေါ့ဒီလိုကျွန်တော်တို့အဖြတ်သမားပါကြပေါ့နော်ဆိုတော့ဒီလိုအတွေးခေါ်ရှိတယ်ပေါ့နော်အဲ့တော့အဲ့အတွေးခေါ်ရလောက်တာလားပေါ့နော်နောက်တစ်ခုကျွန်တော်စဉ်းစားစရာတစ်ခုတော့ရှိတယ်ဘာဖြစ်လို့လဲဆိုတော့အခုဆိုအနှိတ်ခမ်းတွေပါတွေဖမ်းတယ်ပြသူတို့ကကျွန်တော်ညပိုင်းကိုဟိုဟာလုပ်ပြီးတော့ကျွန်တော်တို့အားပြုပြီးတော့ကျွန်တော်တို့ဖွင့်တာပေါ့ဒီကာရာအိုကေတို့ပါတို့ပေါ့နော်ဒီပီယာဆိုင်တွေပါတွေကျွန်တော်တို့ညပိုင်းတကားပြီးရောင်းတာတွေလည်းရှိတယ်ဗျဆိုတော့ဒါတွေကို control လုပ်ချင်တာလားပေါ့ဗျဆိုတော့ဟိုဒါကတော့ကျွန်တော်တို့ကဒီအုပ်ချုပ်ရေးနယ်ပယ်မှာတော့အငင်းပွားစရာရှိတယ်။တော်တော်ကျွန်တော်တို့ကညာဘက်ကိစ္စကိုကြိုက်တဲ့ခါမှာဘယ်လောက်ထိရောက်လဲဆိုတာကတော့ကျွန်တော်လည်းတန်တရားတော့ရှိတယ်။ဒီလိုဆိုင်တွေကိုထိန်းတာကကျွန်တော်ထင်တယ်ဟိုဒီအုပ်ချုပ်ရေးအဖွဲ့အစည်းတွေအနေနဲ့ဆိုင်တွေအပေါ်မှာဩဇာအလွန်မဟုတ်အားနည်းလို့ကျွန်တော်ကထင်တယ်။ဟိုတကယ်တမ်းကျတော့လေဟိုဒီကျွန်တော်တို့ဒီစီကံသေးဝေးမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအာနာပိုင်နဲ့ဒီကျွန်တော်တို့ဒီလူမျိုးညာပိုင်းနေပါဖွင့်တဲ့ဆိုင်ဒီကြားမှာကျွန်တော်တို့တိတိကျကျလိုက်နာတဲ့လေးတာတော့အပြာလန်းအလားလေးစားမှုရှိတယ်အလားဒီလိုအပ်တယ်လို့လည်းဟိုပါတော့တစ်ဖက်ကလည်းယူဆရဲဆိုရင်ဒီကိစ္စကကျွန်တော်ဒီလောက်ထိလုပ်ဖို့တော့မလိုဘူးဗျအခုဆိုလို့ရှိရင်ဟိုကျွန်တော်တို့ဒီလူမျိုးညာပိုင်းထွက်တဲ့လူတွေကိုဖမ်းလိုက်တဲ့ခါမှာယာချီသွားတဲ့ခါကျတော့ဒီလူတွေကိုတော့ပြီးတတိယမှာဆုလာတာရတာဟိုကကျွန်တော်တို့ကဒါကူးအောင်လုပ်တယ်လို့လည်းဖြစ်တာပေါ့နော်ညာပိုင်းဆိုတော့ဒါကဟိုကျွန်တော်ကတော့ဟိုဖြစ်ချင်းဒီမဟုတ်ဘူးလို့တော့ထင်တယ်။နောက်တစ်ခုကဗျာဟိုကျွန်တော်တို့ကနေပိုင်းမှာပို့ပြီးတော့ကျွန်တော်တို့ကဒီကိစ္စအခုတက်ပို့ပြီးတင်းတင်းကြပ်ကြပ်ခြံထွေးရမယ်ဆိုကျွန်တော်နားလေဗျာအခုကျွန်တော်တို့ဘတ်စကားဂိတ်တွေမှာဆိုလို့ရှိလို့ရှိလို့ရှိလို့ရှင်ဒီကားပေါ်တက်တဲ့လူကြီးကိုကန့်သက်ပြီးတော့ကျွန်တော်တို့တင်စီခြင်းတယ်။ဥပမာတချို့စီကြတစ်ကြပ်လုပ်တဲ့တချို့ရုံးတွေမှာဆိုလို့ရှိလို့ရှင်ဓာတ်လေကားစီးတာဆိုကျွန်တော်တို့9ယောက်ဆို9ယောက်ကန့်သက်လိုက်တယ်။ပြုတ်ပြီးမစီးခိုင်းဘူးပေါ့နော်။အဲ့လိုမျိုးကျွန်တော်တို့ကနေပိုင်းမှာတကယ်လူတွေအများကြီးသွားတဲ့အချိန်မှာစနစ်ပိုကျပြီးတော့ဒီတကယ်ဟို social distancing ဖြစ်အောင်လုပ်တာမျိုးကိုကျွန်တော်တို့ပို့ပြီးအားထည့်စေခြင်းတယ်။ဒီလိုမျိုးညဘက်မှာအဲ့တော့ဒီလိုလိုက်ဖမ်းလာတဲ့ဆိုင်ပေါ့နော်။တကူကညဘက်မှာထွက်ပြီးတော့ကျွန်တော်တို့စီဝါရှာတဲ့ဒီလိုလိုက်ပြီးတော့ထိန်းတယ်လို့တော့ဖြစ်တာပေါ့။ဒါကမလိုအပ်ဘူးတော့မဟုတ်ဘူးပေါ့နော်။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီနီးစပ်မှုကညပိုင်းမှာလည်းရှိတာ။အဲ့တော့ဒါကို control လုပ်တာကတော့ကျွန်တော်တို့ညင်းမပွားလို့သို့တော့ဒါကထိရောက်တဲ့ကင်တွေဒီကိစ္စကိုကျွန်တော်တို့ဒါကပြင်းထန်တဲ့ကင်တွေနဲ့လို့မယူဆဘူး။ဟိုဘာပြီးတော့ပို့ဆိုတာဘေးရဆိုးကျိုးနေတယ်လူတွေအများကြီးဖမ်းလိုက်တဲ့အတွက်ကြောင့်တစ်ဖက်မှာဝင်လဲပြီးတယ်ယောဂလည်းအဲ့မှာသွားပြီးတော့မပွားနိုင်ဘူးလားဘာလို့ဆိုတော့ကျွန်တော်တို့ဒီရဲစခန်းတို့အချင်းတော်တို့ဘာလဲလူကမလိုဘဲနဲ့များသွားမယ်ပေါ့နော်ဆိုတော့ဒါကကျွန်တော်တို့ပြန်သုံးသပ်တဲ့နယ်လို့ထင်တယ်အခုဆိုလို့ရှိလို့ရှိရင်ရန်ကုန်မြို့မှာကျွန်တော်တို့ဒီညပိုင်းမထွက်ရအမေကတိုးတောင်တိုးလိုက်တယ်ဦးစဲနာကြီးကိုပြန်ဖြစ်သွားတယ်ပေါ့နော်အခုပဲတန်ချက်ဆက်နဲ့ light on နေဆိုတော့ဒါကကျွန်တော်ကတော့ဟိုအတားအီးထိရောက်တဲ့ဟိုပါပေါ့နော်လုံကြီးကန်ကြီးတော့မဟုတ်ဘူးနေပိုင်းကိုပို့ပြီးအားထည့်ရမယ်လို့ထင်တယ်ဒီပိုင်းမှာအားထည့်ဖို့အမှန်တန်နေနေတော့တွေ့ရတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုမျိုးမင်းကိုလည်းမေးချင်ပါတယ်အခုလိုဦးစိုးရအာနာပိုင်းအစင်းစင်းကအခုဆိုရင်ခုနကကိုတိကပြောတဲ့အထက်မှာညမထွက်အမေအချိန်တော်တိုးလိုက်ပြီဆိုတော့ဥပဒေဒီအစင်းစင်းထုတ်နေတယ်နောက်တစ်ခုကရခိုင်ပြည်နယ်ကလာတဲ့လူတွေနဲ့ပတ်သက်လို့လည်းသတင်းပို့ဖို့သူတို့လိုက်ရှာနေတာမျိုးတွေရှိတယ်ခင်ဗျာအဲ့တော့ဒီဥပဒေတွေထုတ်တာနဲ့တစ်ဖက်ကစောင့်စည်းအပ်တဲ့အစိုးရအာဏာပိုင်တွေနဲ့တူးချင်းခွင့်ရေးတွေကိုစောင့်စည်းပေးတဲ့ဟာမျိုးတွေပေါ့ balance ရှိရလားကိုမျိုးမင်းဘယ်လိုမြင်ပါလဲ
လိုအပ်တဲ့အချက်အရာကျွန်တော်တို့ဥပဒေတွေကိုထုတ်ပြန်ရမယ်ဆိုတာကျွန်တော်ပြောပြီးသားပါဒါပေမဲ့ဒီဥပဒေတစ်ခုကိုထုတ်ပြန်မယ်ဆိုလို့ရှိရင်ကျွန်တော်စဉ်းစားဖို့လိုအပ်တဲ့ကိစ္စတစ်ခုကဒီလိုမျိုးထုတ်ပြန်မှုအတွက်အမှန်တကယ်လိုအပ်ရလားဆိုတဲ့အချက်ကိုကျွန်တော်ကြည့်ရပါတယ်အဲတော့ဒီဥပဒေကထုတ်ပြန်လိုက်တယ်ဆိုရည်ရွယ်ချက်ကပါလေညာမထွက်ရဆိုပြီးတော့တတ်မှတ်ချက်အပိုင်းနဲ့ပတ်သက်လို့ရည်ရွယ်ချက်ကပါလေဟိုက covid ကာလမှာကျွန်တော်တို့ covid ကူးစက်တဲ့အကြောင်းအရာနဲ့ညမထွက်တာကျွန်တော်သိပြီးတော့မဆိုင်ဘူးဗျ။ဒါပေမဲ့အဲ့ဒီဘယ်လိုပဲဖြစ်ဖြစ်အပြင်ထွက်တဲ့နေရာမျိုးမှာကာကွယ်ရမယ့်နည်းလမ်းတွေမသုံးတာလူစုလူဝေးတွေလှုပ်ဆောင်တာအမြင်ဒီတူနဲ့တူဟိုကူးစက်နိုင်တဲ့ပုံစံမျိုးနဲ့လှုပ်ဆောင်လို့ကျွန်တော်ဒီပဲထွက်ထွက်ညပဲထွက်ထွက်ဒါကယောဂအခုမှပဲ။အဲ့ဒီတော့ဒီလိုမျိုးညမထွက်ရဆိုတဲ့အရာကဘယ်လိုယူရချက်လဲကျွန်တော်သိချာသိဖို့လိုအပ်တယ်။အဲ့တော့ဒါပေမဲ့ကျွန်တော်တို့အစိုးရကပုံစံကအမြဲတမ်းဘလို့ဆင်ဆက်ရှိလဲဆိုတော့ဟိုအေးချမ်းသာယာရေးဆိုပြီးတော့ဥတီချက်နဲ့လှုပ်ဆောင်ပြီးတော့ညီဝုတ်ပြပြားကြီးကိုဥတီရေးသွားနေတယ်။ညမထွက်ရချင်ညာလို့ရှိရင်လူတွေမထွက်ဘူး။လူတွေမထွက်လို့ရှိရင်အေးချမ်းမယ်။အေးချမ်းလို့ရှိရင်ယောဂကင်းမယ်ဆိုတဲ့လူတို့ကိုဟိုထိန်းချုပ်မယ်ဆိုတဲ့ဒါမှမဟုတ်ရှိရင်ညီဝုတ်ပြပြားကိုလှုပ်ဆောင်မယ်ဆိုတဲ့အုပ်ချုပ်ရေးအမြင်ရပဲအတိတ်ကဥတီနေရဲ့ကျမ်းမာရေးအမြင်ကိုတေချာပြီးတော့မသွားနိုင်ဘူးဗျ။နောက်တစ်ခုကကျွန်တော်တို့ဒီလိုဥပဒေထုတ်တဲ့အခါမှာလဲလိုအပ်တဲ့တိုင်အောင်လိုတလောက်ပဲဟိုထုတ်ရမယ့်အရာမျိုးဖြစ်တယ်။ဥပမာအရန်ကိုကျွန်တော်တို့ကူးဆက်နိုင်တဲ့ဒေတာမျိုးမှာလိုအပ်လို့လုပ်တဲ့ဟာမျိုးဟိုဖြစ်ဖို့လိုအပ်တယ်။ဒါပေမဲ့တစ်ခါတကျရှိရင်ကျွန်တော်ပြည်နေတဲ့တိုင်းတစ်ခုလုံးမှာချမှတ်တဲ့ကိစ္စတွေနောက်တစ်ခါအများပြည်သူအလုတ်ဆက်ပြီးတော့လုပ်ရမယ့်အခြေအနေမျိုးမဖြစ်မနေထွက်ရမယ့်အချိန်လောက်ထိကိုကျွန်တော်တို့တွန်းပြပြီးတော့လှုပ်ဆောင်တဲ့အရာမျိုးကတော့ဒီဥပဒေခုနထုတ်ပြန်ပေမဲ့ကျွန်တော်တို့မေးခွန်းမေးစရာတွေအများကြီးရှိလာတာပေါ့။ချိန်ထဲမှာပဲကျွန်တော်တို့ကဒီဟာကတကယ်လို့ကိုဗစ်ကယောဂါကိုကာကွယ်ပေးဖို့လုပ်မယ်ဆိုရင်ထိရောက်မှုရရှိရလားညာမထွက်ရဆိုပြီးတော့ခုနကပြောသွားသလိုပဲကျွန်တော်တို့နေပိုင်းမှာစိုက်သလိုထွက်နေပိုင်းမှာဒီလိုမျိုးဟိုစားတောက်ဆိုင်นี่လည်းမပိတ်ကျန်တဲ့ကာရာအိုကေလည်းမပိတ်ဘူးအဲ့လိုမျိုးဖြစ်လို့ရှိရင်ညာမထွက်ရဆိုတာလက်ကားပဲဘာမှလည်းအကျိုးရှိမှာမဟုတ်ဘူးဒါပေမဲ့အဲ့လိုမျိုးနေရာမျိုးမှာတော့ဒီကင်းမိုင်းတော့ခွင့်ပြုတယ်ညကြရင်တော့ခုနတော့ကဥပဒေကိုတိတိကျလိုက်နာမယ်ဆိုတော့ဖန်ဆီးမှုကတကယ်တမ်းကျတော့အနာတရားစေတရားများဖြစ်နေလားနောက်တော့ပို့ပြီးတော့ဝင်တော့ဝင်ပို့များပို့ပြီးတော့ဖြစ်စေသလားဆိုတဲ့အချက်ကိုကျွန်တော်ပြောချင်ပါတယ်အဲဒီတော့ဥပဒေကိုထုတ်ပြန်တဲ့အပိုင်းကိုလည်းကျွန်တော်စဉ်းစားဖို့လိုအပ်တယ်ဥပဒေကိုတကယ်အကောင့်ထဲပေါ်တဲ့ဒီလုံခြုံရေးတာဝန်ကြီးเนาะတရားဥပဒေစိုးမိုးရေးတာဝန်ကြီးကိုယ်တိုင်ကလည်းဒီဥပဒေကိုအသုံးချပြီးတော့ပို့မှုပြီးတော့တင်းကျပ်တဲ့အရာမျိုးလှုပ်ဆောင်တဲ့ဟာမျိုးနောက်တော့လူတူတယောက်ရဲ့အဲ့တမွေးဝမ်းကြောင်းနဲ့စီးပွားရေးကိုထိခိုက်နိုင်လောက်တဲ့အထိဝင်ရောက်ပြီးတော့ဒါကိုတားဆီးတဲ့ပုံစံမျိုးမဖြစ်ဖို့အတွက်တော့ကျွန်တော်သတိထားဖို့လိုအပ်နေတယ်။ဒါပေမဲ့ကျွန်တော်တိုင်းဒီမှာလည်းတည်တဲ့အတိုင်းပဲဒီအပေါ်မှာအမိန့်ထုတ်ပြန်ပေမဲ့အမိန့်ကိုကြိုက်တယ်လို့မျိုးအတိတ်ပဲဖွင့်တဲ့ကိစ္စမျိုးတွေအမိန့်ကိုနားမလည်ပဲနဲ့စိုးရိမ်စိတ်နဲ့ကောပါဝါပြခြင်းနဲ့စိတ်နဲ့ကောဒါကိုကျွန်တော်တို့ဟိုပို့ပြီးတော့အလွဲသုံးစားလုပ်တဲ့ကိစ္စတွေကတော့တချို့ပြည်နယ်ဒေသတွေမှာအထူးသဖြင့်ဟိုတရားဥပဒေနဲ့ပတ်သက်ပြီးတော့လုံခြုံရေးအကြောင်းပြပြီးတော့အကြောင်းပြလို့ရတဲ့နေရာမျိုးတွေရထိုင်ပြည်နယ်လူဒေသမျိုးမှာပို့ပြီးတော့ဆိုးဝါးနေတာဆက်ပြီးတော့ပြည်နယ်ရရှိနေတုံးပါပဲ
ခုနကကျွန်တော်ပြောလို့ဒီဥပဒေတွေထုတ်ပြန်တဲ့လူမစုရအမိန့်တွေထုတ်ပြန်တဲ့ညမထွက်ရအမိန့်တွေထုတ်ပြန်တဲ့နောက်တဏျာနဲ့တဏျာသွားတာကန့်သက်တာတွေထုတ်ပြန်တယ်အဲ့တော့ဒီကန့်သက်ချက်တွေကတော့လက်ရှိလူတို့မြမပြည်လူတို့ကသူရက်တီရတဲ့အခြေအနေနဲ့လိုက်နာနိုင်စွမ်းရောရှိလားလိုက်နာနိုင်မယ့်အခြေအနေရောရှိရလားကွန်မြူမင်းဘယ်လိုယူဆပါလဲ
တချို့ကျွန်တော်တို့ဒီရုံးကနေအိမ်မှာနေပြီးတော့အလုပ်လုပ်ပါခွင့်ပြုထားတယ်ဒါနဲ့ပတ်သက်ပြီးတော့ပုံမှန်လစာဝင်တဲ့လူတွေကတော့လုပ်ငန်းခွင်ပြောင်းသွားတဲ့ပုံစံမျိုးပဲရှိတယ်သိပြီးတော့ဘာမှအိမ်မနေရတာပြဿနာမရှိဘူးဒါပေမဲ့ကျွန်တော်တို့အိမ်မနေချင်တာပေါ့ဆိုပြီးတော့ပြောပေမဲ့အိမ်မနေလို့မရတော့စီးပွားရေးသမားတွေလက်လုံလက်စားသမားတွေအဲ့ဒီလိုမျိုးကိစ္စတွေလမ်းအပြင်မှာထွက်ပြီးမှစီးပွားရှာမယ်ကိစ္စမျိုးတွေကတော့ဒါကကျွန်တော်တို့ကျန်းမာရေးအသိစိတ်တတ်ရှိသည့်တိုင်အောင်ဝမ်းစာအတွက်ဘလို့မှအိမ်ထဲမှာနေပြီးတော့လုပ်လို့မရတဲ့နေထိုင်မှုရှိတယ်ဒါကတော့ကျွန်တော်တို့မဖြစ်မနေဝမ်းစာရှာပြရတဲ့အိမ်ထဲမှာငတ်နေမဲ့စားအပြင်မှာထွက်ပြီးတော့ပဲအလုပ်လုပ်ဖို့လိုအပ်နေတယ်ဆိုရဲသူတွေအတန်ကြီးကျွန်တော်တို့ခဏခဏကြားရပါတယ်။ဟိုမလိုလားအဖက်နဲ့လက်ရလက်ရနဲ့အပြင်မှာသွားပြီးတော့ဟိုဘာမှလည်းလုပ်မရှိတဲ့လူမျိုးじゃဒါမျိုးじゃကျွန်တော်တမျိုးပေါ့ဒါပေမဲ့အချောင်းကိစ္စကြောင့်ကိုယ့်ရဲ့စာဝတ်နေရေးပြီးမိသားစုရဲ့စာဝတ်နေရေးအတွက်ကြောင့်မလို့အိမ်ထဲမှာမနေမနဲ့လုပ်နေရတဲ့လမ်းပေါ်မှာကြာပန်းလုပ်ရတဲ့သူတွေလမ်းပေါ်မှာအများပြည်သူစီးပွားရေးအတွက်တည်တည်ပို့ဆောင်ရေးလုပ်နေရတဲ့အနေရင်လို့ဝန်ထမ်းနေနောက်တစ်ခါမှကျွန်တော်တို့ဈေးသေးတွေဒါတွေကတော့ကျွန်တော်တို့ဒီအားကိုတိတိတိုင်အောင်လိုက်နာဖို့အတွက်ခက်ခဲအများကြီးကြုံတွေ့နေတာကျွန်တော်တို့နိုင်ငံရဲ့ပကတိဖြစ်စင်နေပါပဲဗျ
ဟုတ်ကဲ့ဒါကတော့ဟိုမဖြစ်မနေထွားရတဲ့လူတွေရဲ့အနေထားပေါ့ဒါနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ကသူပြောတဲ့အထက်မှာရန်ကုန်တိုင်းပေါ့နော်ဒီယောဂတူရာနဲ့ပတ်သက်ပြီးတော့စီကံမဲ့လို့ဆိုရဲအတုံးနှုံးသုံးတာသိထားမိပါတယ်အဲ့တော့ဒီအချိန်နေမှာကုတီဟောက်ကိုမေးချင်ပါတယ်လူတွေကတကယ်ပဲပေါပေါဆဆနဲ့ဖြစ်နေကြတာလူတွေကဥပဒေကိုမလိုက်နာကြတာလားစီကမဲ့ကမ်းမဲ့များတကယ်ပဲဖြစ်နေရလားပကတိအချိန်နေသိချင်ပါတယ်
ဖြစ်နေတာပေါ့နော်ရန်ကုန်မှာအထူးသဖြင့်ပေါ့ကျွန်တော်တို့ပြီးခဲ့တဲ့ကာလတွေမှာ
ကျွန်တော်တို့ဒီလူတွေ့တဲ့ယောဂပိုးတွေ့တဲ့အားနည်းသွားပြီးတဲ့နောက်ပိုင်းပေါ့နော်ကျွန်တော်တို့ဒီလူတွေအရန်ကိုရဲတင်းတယ်ထွက်လာတယ်ဟိုဒီပိုးတွေအားဗျာဟိုယူဆချက်အမျိုးမျိုးရှိတယ်ကဘာမှလည်းဒီကောင်နဲ့ပတ်သက်ပြီးတော့တိတိကျကျမပြောနိုင်သေးတဲ့အခြေအနေကြားဥပမာဆိုကြပါစို့ကျွန်တော်တို့တွေ့ထားတဲ့လူတွေကဟိုလား negative energy ပြပြီးတော့ကျွန်တော်တို့ဆေးရုံအားဆင်းသွားဆိုတဲ့တည်နေရထွက်လာတာပေါ့နော်တော်တော်လည်းပဲဒီလူတွေကပြန်တွေ့နိုင်နေဆိုတဲ့အဲယူဆချက်တွေလည်းရှိနေတဲ့အခြေမျိုးမှာလူရဆိုင်မလျှော့လိုက်တယ်ဘောဗျာအဲ့တော့တိုးတော်လည်းပဲဟလာအခက်အတန့်နဲ့ကျွန်တော်တို့ခွင့်ပြုရဲဆိုပြီးတော့ကျွန်တော်တို့အစိုးရဘက်ကလည်းဟလာခွင့်ပြုချက်တွေပြန်ပေးလိုက်တဲ့အချိန်မှာခွေးရငကိုတဲ့မှာကျွန်တော်တို့ဒီပြီးခဲ့တဲ့ဧပြီလနဲ့မေလတွေမှာပေါ့နော်ဟိုအိမ်တွေထဲမှာနေခဲ့ရတဲ့အတွက်ကြောင့်မို့လို့သူတို့ကအပြင်ကိုဟိုအရန်ဖြတ်ချင်နေကြတယ်ဆိုတော့ကျွန်တော်တို့လမ်းပေါ်တွေကိုလူအပ်တာပို့ပြီးတော့ရောက်လာတယ်ရောက်လာတဲ့အခါမှာလည်းအဲလူအပ်တဲ့အကာအကွယ်တွေလူအပ်တဲ့ဆင်ခြင်မှုတွေမလုပ်တော့တာတွေ့ရတာဘယ်လောက်ထိများအချိန်နေဆိုးသွားလဲဆိုတော့ကျွန်တော်တို့ဒီပိတ်ရက်ရှည်တွေမှာတခါတည်းကျွန်တော်တို့အရင်လိုပဲပုံမှန်တိုင်းပဲခီးတွေပဲထွက်တာဘူးအဲ့လိုဗကံဖျားပိတ်လိုက်ရတာတို့ဘာလို့ဖြစ်တယ်အဲ့ဒီအမှန်တော့အဲ့ဗကံဖျားပိတ်ရင်ကိစ္စဖြစ်ကြတဲ့ဟိုကအဲ့ကာလတွေဟိုကကျွန်တော်တို့ဒီခီးတွေအစူလိုက်ပြုံလိုက်သွားတဲ့ကိစ္စတွေဖြစ်နေပြီဒီကလောတို့ဘာလို့မှဆိုတော့လူတွေကဘလို့ဖြစ်သွားလဲဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့2လလောက်အိမ်တွေအောင်းခဲ့အရှိန်လည်းရှိတယ်လူတွေကိုတိုက်ကြဗျာတကယ်တော့မနေနိုင်ဘူးဗျာတင်းတယ်ပြောရရင်အဲ့လိုမျိုးမနေနိုင်တော့ကျွန်တော်တို့ဒီလိုတစ်ဖက်မှာလည်းယောဂပိုးတွေ့လာတွေကနည်းလာပြီးတဲ့အခါကျတော့လုံးဝ local transmission အလည်းမရှိတော့တဲ့အချိန်မှာအရန်ရဲတင်လာတဲ့ဟာတော့ရှိတယ်။ဆိုတော့ဟိုအစိုးရကတော့ပြောနေတယ်။တိုးတော်လည်းပဲအစိုးရကိုယ်တိုင်ကလည်းကျွန်တော်သတိထားမိတဲ့အချက်ကပါလဲဆိုတော့သူတွေဒီလိုမျိုးပြန်ထွက်လာပြီးတော့ဟိုကျွန်တော်တို့စီးပွားရေးလေးတွေပြန်လုပ်နေကြတာအလုပ်ကလေးတွေပြန်သွားပြီးတော့ပြန်စီပင်နေတဲ့ကိစ္စကိုတစ်ဖက်မှာလည်းသူကအခြေနဲ့ပုံရတယ်။ဘာဖြစ်လို့ဆိုတော့တစ်ဖက်မှာလည်းကျွန်တော်သတိထားမိတာဒီအလိုတွေဖြစ်လာတဲ့အချိန်မှာအကြောင်းဖွင့်တဲ့အဒီတစ်ဖက်ကလည်းသူကလည်းလှုပ်လာတဲ့အတွက်ကြောင့်မို့လို့တစ်ဖက်မှာလူတွေကလည်းရော်ရီရော်ရဲဖြစ်တယ်လို့အစိုးရကလည်းဒီအခြေအနေကိုသူကလည်းကောင်းတယ်လို့တွေးလာတဲ့သဘောရှိတယ်။တစ်ဖက်ကတော့နှုတ်ကတော့ပြောတာပေါ့နော်။သူစိတ်ပူပါသေးတယ်လို့ပြောပြီးမှတစ်ဖက်မှာဟိုတိုးပြီးတော့အမိတ်တွေကိုရှော့ပေးလာတယ်။အကြောင်းတွေလည်းပြန်ဖွင့်လာတဲ့အတွက်ကြောင့်မို့လို့ဒါတွေကလည်းတစ်ဖက်မှာမသိစိတ်ကနေပြည်သူလူထုကိုရဲစဲတင်ပေးစလို့ဖြစ်တာပေါ့။အဲ့တော့ပြည်သူလူထုကလည်းငိုတဲ့အမှကျွန်တော်တို့ကဟိုကျွန်တော်လူထုတဘာဝပေါ့နော်။ကျွန်တော်တို့ဒီလိုလက်လက်နေခြင်းနဲ့တကယ်ချင်းပေါင်းတဲ့နဲ့လက်ဖေးဆိုင်ပေါင်းမယ်ဟာဒီကပို့ပြီးတော့ကျွန်တော်ခွဲလန်းသပင်လေးတွေပေါ့နော်။တို့ဒီကျွန်တော်စွန့်ကြွေးပါ냐ဒါပြောလေးဒါဟိုလုံးလေးဥက္ကဋ္ဌရှိတဲ့ကျွန်တော်တို့ဒီဘာသာရေးနဲ့ပတ်သက်လို့လူမျိုးရေးနဲ့ပတ်သက်လို့ဟာပွဲလာပွဲလေးတွေဘာတွေလုပ်လဲကျွန်တော်တို့ဒီဖွဲ့စည်းရဆိုတဲ့အစည်းအဝေးတွေလုပ်လာတယ်ဆိုတော့ကြောက်မယ်ဆိုလို့ရှိလို့ရှိလို့ရှိလို့ရှင်ကျွန်တော်ကအစိုးရအနေနဲ့တင်းတင်းကြပ်ကြပ်လုပ်ရှင်ရင်သူကိုလိုက်တာဒီစီးတွေကျွန်တော်တို့ကပေါင်းမလို့တင်းတင်းကြပ်ကြပ်လုပ်ပါဖို့လိုအပ်တယ်ကျွန်တော်အစိုးရဘက်ကလည်းသူ့ဘက်ကနေပြီးတော့အဲစိတ်ချပြီးဆိုတဲ့သဘောမျိုးပေါ့နော်တစ်ဖက်ကလည်းတို့ရဲ့ဒီအဖွဲ့အစည်းဆိုင်ရာကျွန်တော်တို့ခင်းချင်းတွေကျင်းပတာတွေစီးပွားတွေလုပ်တာတွေခန်းနာတွေလုပ်တာတွေလည်းရှိလာတာတွေရှိတာပေါ့နော်ဆိုတော့ဒါတွေကလည်းတစ်ဖက်ကနေပြီးတော့ပြည်သူလူထုကိုရဲစဲတင်ပေးနေဖြစ်တယ်ဆိုတော့အမှန်တော့ဟိုနှစ်ဖက်လုံးမှာတာဝန်ရှိတယ်ဒါပြောမယ်ဆိုရင်ဟုတ်ကဲ့
အခုကပြောမယ်ဆိုရင်တော့ယောဂပူpositive ပေါ့နော်ယောဂပူတွေ့တဲ့လူတွေကပို့ပြီးတော့များလာတယ်တထောင်လည်းကျော်လာပြီးနောက်တစ်ခုကတစ်ဆုံးမှုဆိုလည်းနောက်ထပ်တစ်ယောက်တွေ့လာပြီးအဲ့တော့ဒီအချိန်တွေကအကန့်အသတ်တွေကလည်းထပ်လာမဲ့ပုံရှိပါလေအဲ့တော့ဒီလိုဥပဒေနဲ့ဆက်သွားနေမှဆိုရင်လူတွေရဲ့တကယ်တမ်းရပ်တည်နိုင်ဖို့အခြေအနေပေးပါမလားကိုတိဟအမြင်သိကြပါလဲ
ဆိုတော့အဓိကတော့ဗျာဟိုဒါကတော့ကျွန်တော်တို့ဒီတနိုင်ငံနဲ့တနိုင်ငံ challenge ပေါ့နော်သိခုံးဘူးကတော့မတူဘူးပေါ့နော်ကျွန်တော်တို့တိုင်းပြည်အနေထားနဲ့ကြတော့လေဟိုတကယ်တမ်းကြတော့ဟိုဆိုအလုပ်ငန်းနေဟလာကျွန်တော်တို့ဒီပုဂ္ဂလိကကုမ္ပဏီလုပ်ငန်းတွေကဒါသာနဲ့ပြီးနိုင်တဲ့အခြေအနေကအမြဲတမ်းနေတယ်လူလူတွေအားဖြင့်နည်းနည်းပပောက်ပဲကျွန်တော်တို့ဒီပေးထားနိုင်တဲ့အပြင်တော့တချို့လူတွေကိုကျွန်တော်တို့အလုပ်တွေထုတ်ပြရတာရှိတယ်တချို့ကုမ္ပဏီတွေဆိုလို့ရှိရင်ဝန်ထမ်းတွေကိုလစာတွေ short ပြရတာရှိတာပေါ့နော်ဒီမှာလူတွေသွားလာလှုပ်ရှားနေတဲ့အောင်မိခိုးတဲ့ကျွန်တော်တို့အသက်မွေးဝမ်းကြောင်းအများတယ်။မတက္ကစီမောင်းတာမျိုးစိုက်ကားနှင်းတာမျိုးဈေးရောက်တာမျိုးပေါ့နော်။ဆိုတော့လူတွေဒီလိုမျိုးအိမ်ထဲမှာနေလိုက်ရပြီဆိုလို့ရှိလို့ရှိရင်လူတော်တော်များများရဲ့ဘဝကိုထိခိုက်တာပေါ့နော်။အဲ့တော့အစိုးရကလည်းသူအားလုံးကိုမထောက်ပံ့နိုင်ဘူးဒီကိစ္စကြတော့လေ။ဆိုတော့သူထောက်ပံ့တယ်ဆိုတော့လည်းတကယ်တော့အကန့်အသတ်ရှိတယ်။နောက်တစ်ခါအိုစင်ပါစက်နံပါတ်တလို့ပဲသူတို့လည်းအခုဒီနေ့ဆိုရင်တမန်တော်ကြီးသတင်းစာရှင်းလင်းပွဲကနေပြီးတော့သူတို့ဘလောက်တီးနေထောက်ပံ့ခဲ့ပြီးတော့ဘလောက်တီးထောက်ပံ့အောင်လဲဆိုတော့ပြောတော့ပြောတယ်။တိုးတော့ဒါကဟိုဒါကြီးအခြေအနေကိုအိမ်ထဲကနေထိုင်ပြီးတော့ရင်ဆိုင်ဖို့တော့မလုံတော့ဘူးပေါ့နောက်တစ်ခါကျတော့ဗတ်တဆန်တာနောက်တစ်ခုရှိတယ်ဆိုတော့ကျွန်တော်တို့ဒီအိမ်ထဲမှာနေလိုက်တာနဲ့ဘာဖြစ်လာဆိုလူတွေကမွန်းချက်လာတဲ့အဖြစ်မွန်းချက်လာတဲ့အဖြစ်တစ်ခါကြပြီးတော့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိတာကြံလိုလာတယ်အရန်ကြောက်တက်လာတယ်ဟိုဘယ်လိုပုံလဲဟိုစိတ်ပိုင်းဆိုင်ရာ PR တွေကြောင့်တို့တို့မှာမလိုလားအဲ့ဒီဒီဆက်တွဲပေါ့နော်ကျွန်တော်တို့ဒီဝေးပြဿနာတွေဖြစ်လာတာပေါ့နော်ဆိုတော့ဒီအခြေအနေကတော့တကယ်တမ်းကျတော့ဟိုအစိုးရအနေနဲ့လည်းအမှန်တမ်းကြီးမားတဲ့စိန်ခေါင်းလို့ပါပဲသူလည်းသူရှိတဲ့ဒနာအင်အားနဲ့သူတို့ဒါကိုရင်ဆိုင်ဖို့တော့ခက်တယ်ဒီအတိုင်းပြီးပါတော့ပြီကျွန်တော်ပတ်စံအန်နေဟလာကျွန်တော်တို့ဒီထောက်ပံ့ခြင်းအများကြီးပေးလိုက်နေတဲ့အနေသားမရှိဘူးဟိုဒါကတော့အစိုးရကိုယ်တိုင်လည်းအကျက်အတဲပဲပြည်သူလူထုဘက်ကလည်းအဲကျွန်တော်တို့နည်းနည်း ဲ့ဒီပြင်မှန်းလာပြီဗျစားစားစားတော့ဆိုတော့အားလုံးကျွန်တော်တို့ဒီပုဂ္ဂလိကကျွန်တော်တို့ဒီဟိုလူတွေရတယ်ပေါ့ထူကြတယ်ဝိုင်းဝန်းကြတယ်ကျွန်တော်တို့အားပေးကြတော့ဗောနော်အဲ့တော့အခြေအနေတွေဒီဘက်နဲ့ပြန်ကြည့်ပါစို့ဒီဘက်မှာကျွန်တော်တို့ဒီအားလုံးကပြင်မှန်းသွားတာကျွန်တော်သတိထားမိလူတွေကိုယ်နဲ့ကတောက်မခံနိုင်တော့တဲ့သဘောတွေ့ရဆိုတော့ဒါကတော့ကျွန်တော်တို့အခုဒီကိစ္စကိုထိန်းနိုင်ထိန်းနိုင်မထိန်းနိုင်တော့ရှေ့မှာတော့ကျွန်တော်တို့ကစီးပွားရေးရောလူမှုရေးရောကြီးမားတဲ့ PR ကြီးနဲ့ကြုံရမယ်ကျွန်တော်လူတွေရတဲ့ဖိခံနိုင်မှုမလွယ်ဘူးလို့ကျွန်တော်မြင်တယ်ဒီဟာအစိုးရအတွက်ကတော့အကြီးမားတဲ့စိန်ခေါ်မှုပဲဗျဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ကိုမျိုးမင်းကိုတခုမေးချင်ပါတယ်ရခိုင်ပြည်နယ်အခြေအနေပါပြောမယ်ဆိုရင်အခုကကိုဗစ်ကအများဆုံးတွေ့ရတဲ့ပြည်ဆက်ခံသူကရခိုင်ပြည်နယ်မှာဖြစ်နေပါတယ်ရခိုင်ပြည်နယ်မှာဆိုရင်လည်းညမထွက်ရမိန်ဒီပါရီရောတင်းကျပ်ထုတ်ပြန်ထားပါတယ်ဒါပေမဲ့မင်းညာဆိုရင်ပဲညဘက်ကြီးရွာလိုက်မီရှိုခါရမျိုးတွေကြုံနေရတယ်ပြပခချင်းတွေရင်ဆိုင်နေရတယ်အဲ့တော့ရခိုင်ပြည်နယ်လိုအခြေအနေမျိုးမှာချမှတ်ထားတဲ့ဥပဒေတွေနဲ့သူတို့ဒူးဒူးကြုံနေရတဲ့အနေအထားကွန်မြူမင်းရဲ့သုံးသပ်ချက်အမြင်သိကြပါတယ
်ရခိုင်ပြည်နယ်အခြေအနေကတော့ကျွန်တော်တော်တော်ဝမ်းနည်းစရာခံစားနေရပါတယ်ပထမအဦးဆုံးကျွန်တော်တို့ဒီကိုဗစ်နဲ့ပတ်သက်လို့ဆက်ဆာချင်းဒီပြည်တွင်းကူးစက်မှုများလာတော့ရခိုင်ပေါ့ရခိုင်များလာတဲ့နောက်ပိုင်းမှာကျွန်တော်တို့ကပထမအဦးဆုံးရခိုင်ဆိုလို့ရှိရင်မုံတီကြောင်းရင်မှုကဆက်ဆာချင်းဖြစ်လာတယ်အရင်တော့ကတော့ပြည်တော်ပြန်လို့တခြားတိုင်းပြည်ပြန်လာတော့တရုတ်တို့အဲ့လိုမျိုးမုံတီမှုကနေအခုပြည်တွင်းမှာရခိုင်ကပြန်လာတဲ့လူဆိုလို့ရှိရင်ဒါယောဂတည်လာတဲ့လူဆိုပြီးတော့မုံတီမှုတွေဖြစ်လာတယ်လက်မခံမှုတွေဖြစ်လာတယ်ငါကွာမှဖြစ်ခဲ့တဲ့လူမျိုးရေးစိတ်ဓာတ်ကိုပို့ပြီးတော့ကြီးထွားအောင်လှုံ့ဆော်ရေးသားတဲ့ဟာရင်းအဲ့ဒီပေါ်မှာမူတည်ပြီးတော့မြမအောင်လည်းလက်မခံရခိုင်ကိုလည်းလက်မခံမှုဆိုရဲအတန်နေထွက်လာတာပထမအဦးဆုံးကျွန်တော်တို့ကြုံတွေ့ရတဲ့လူမျိုးရေးအခြေခံနဲ့ယောဂပေါ်မှာကြောက်လွန့်တဲ့စိတ်ကြောင့်ဖြစ်လာတဲ့ဟာမျိုးဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ရခိုင်ဒေသမှာအရင်ကကျွန်တော်တို့အင်တာနက်တွေကိုပိတ်ဆို့ထားတဲ့အတွက်ကြောင့်မလို့ဒါတွေအမြန်ဆုံးပြန်ဖွင့်ပြီးတော့ကျွန်တော်တောင်းတယ်တောင်းတဲ့အခါမှာ 2G ဆိုပြီးတော့ကျွန်တော်ပြန်ဖွင့်ထားပြီမဲ့ဒါကတကယ်တမ်းသုံးမရအောင်အဲ့တော့ရခိုင်ပြည်သူတွေကြားထဲမှာရခိုင်ဒေသပြည်နယ်တွင်းမှာရှိတဲ့သူတွေကြားထဲမှာမှန်ကန်တဲ့သတင်းတွေမရရှိပဲနဲ့စိုးရိမ်စိတ်ကြောင့်တည်င်းမာတွေပို့ပြီးတော့ယုံပြီးတော့ပို့ပြီးတော့စိုးရိမ်ရတဲ့အကြောင်းအရာစိတ်ပိုင်းဆိုင်ရာခုနကတည်းကဆရာပြောသွားသလိုပဲစိတ်ပိုင်းဆိုင်ရာကြုံတွေ့ရတဲ့ခက်ခဲတွေကိုသူတို့ဘယ်လို့မှရင်ဆိုင်ဖြေဆင်းစရာအခြေအနေမရှိဘူးဒီကြားထဲပို့ဆိုးတာကအခုဒီလိုမျိုးကျွန်တော်တို့လူလုတ်တဲ့စစ်ပွဲတွေထံကြောင့်ပို့ပြီးတော့ဆိုးဝါးနေတယ်ဘယ်လိုတော့မီးဟုံးဟုံးတောက်နေတဲ့ရွာတွေကိုမြင်တိုင်းအဲ့ဒီရွာတွေကိုမီးရှို့ရဲဆိုတဲ့သတင်းကြားကြရကျွန်တော်စိတ်မကောင်းဖြစ်နေတာဒါကဘာလဲဆိုတော့ဒီအချိန်မှာယောဂပိုးကပ်ပိုးဖြစ်နေတဲ့လူတွေကိုကူညီရမယ်အစားပို့ပြီးတော့ဒုက္ခရအောင်လှုပ်ဆောင်နေတယ်ဒီချိန်ထဲမှာလေကျွန်တော်တို့ဒီအားမျိုးကပြောမယ်ဆိုရင်ကဘာကဟိုဆွဆွဲနေတဲ့စစ်ပွဲဆိုင်ရာရာဇဝတ်မှုတွေကျူးလွန်နေပါတယ်ဆိုတာကိုပို့ပြီးတော့တသက်ပြသလိုဖြစ်နေအချိန်ကြိုက်သဘောမျိုးဖြစ်နေတဲ့အတွက်ရခိုင်ပြည်နယ်အတွက်ကျွန်တော်ဒါတော့မှစိတ်မကောင်းဖြစ်သလိုမလုံသင့်သောအရာနောက်တစ်ခုကတော့ဒီနောက်ပိုင်းမှာတကယ်လို့နိုဝင်ဘာလကျရင်ကျွန်တော်ရွေးကောက်ပွဲကျင်းပဖို့အတွက်အခုရက်ရွှေ့မလားမရှိမလားကျွန်တော်စောင့်ကြည့်နေတော့မယ်မရွှေ့သည့်တိုင်အောင်ရခိုင်ဒေသမှာအဲ့လိုမျိုးကိစ္စတွေရှိနေတဲ့အတွက်ကြောင့်မလို့ရွေးကောက်ပွဲမကျင်းပနိုင်ဘူးဆိုတော့အနေအထားမျိုးနဲ့ရခိုင်ပြည်သူတွေရဲ့နေပေးခွင့်ဒီအစိုးရကိုရွေးချယ်ပိုင်ခွင့်အပိုင်းမျိုးနဲ့ဆက်လက်ထိခိုက်သွားနိုင်မယ်ဆိုတဲ့အကြောင်းအရာကိုကျွန်တော်တော်တော်လူခွင့်ရရှိတော့ဒီနေရောလူသားချင်းစာနာမှုနေထားရရောစိတ်မကောင်းဖြစ်မိပါတယ်ကြာ
ဟုတ်ကဲ့ကျွန်တော်ကိုတီဟာလည်းမေးချင်ပါတယ်အခုကျွန်တော်တို့တိရအောင်လောက်ပြည်နယ်တိုင်းတွေမှာလူတွေကိုမေးချတဲ့အခါမှာယောဂပူကရခိုင်ကလာရဲဆိုတဲ့အမြင်မျိုးတွေတော်တော်များတွေ့နေရတယ်ခင်ဗျာအဲ့တော့ဒီအခြေအနေကလူမျိုးရေးအပုံစံမျိုးစောင့်လာပြီလားဒါနဲ့ပတ်သက်လို့အစိုးရကြိုက်တက်မှုကရောမှန်မှန်ကန်ကန်ရှိရလား
ပရမဘိုင်ကတော့ကျွန်တော်တို့ဒီရခိုင်ဘက်ကနေပြီးတော့လာဆိုဥပမာဆိုကြပါစို့ဗျာကျွန်တော်တို့ဒီယိုရီးယားဘက်ကနေပြီးတော့ပြန်လာတဲ့လူထိုင်းဘက်ကနေပြန်လာတဲ့လူတွေကိုထိုင်းအများကူးလာမလားလို့စိတ်ပူတယ်လို့မျိုးရခိုင်ဘက်ကဖြစ်တဲ့ဟာကိုကျွန်တော်တို့ဒီတစ်ဖက်မှာလည်းဘင်္ဂလားဒေ့ရှ်မှာလည်းအကြီးကျယ်ဖြစ်တဲ့အခါကျတော့ဘင်္ဂလားဒေ့ရှ်ကိုရည်ညွှန်းပြီးပြောချင်တာဗျာအဲ့ဒီဘက်ကနေပြီးတော့ပေါက်လာသလားဗောဗျာအဲ့ဒီလိုမျိုးပြောရင်းကနေမတက်ကနေပြီးကျွန်တော်တို့ငကိုတည်းကရှိပြီးသားဗောနော်ကျွန်တော်တို့ဒီ AA နဲ့သူကစစ်တပ်တွေနဲ့ကြားမှာကျွန်တော်တို့ free back ကစဖြစ်ပြီးကြတဲ့ကကျွန်တော်တို့ဒီလူမျိုးရေးပြောဆိုပြီးတော့ကျွန်တော်တို့အထူးသဖြင့်ဒီလူမှုကွန်ရက်မှာဗောနော်လူမှုကွန်ရက်မှာပြောဆိုမှုတွေဟလာအပြန်အလှန်ပြောဆိုမှုတွေအမုန်းတရားတွေခြေခံပြီးပြောဆိုမှုတွေကဒင်းညံ့ဖြစ်ခဲ့တာဗောဆိုတော့ဟိုဖြစ်တော့ကတော့ကျွန်တော်တို့ကျွန်တော်နားလည်တလောက်ပြောရရင်တော့ကျွန်တော်ဟိုပရမလူတွေရဲ့ပြောဆိုနေချက်ကဘင်္ဂလားဒေ့ရှ်မှာတအားဖြစ်နေတယ်မထိနိုင်ဖြစ်နေတယ်ဒီဘက်ကပေါက်လာနေတယ်ဆိုဆိုရင်ချက်ကငကိုတည်းရရှိတယ်ဆိုတော့ရှိရနေပြီးတော့ဖြစ်တဲ့အချိန်မှာကျွန်တော်တို့ကအဲ့ဘက်ကနေလာတယ်လို့ကျွန်တော်တို့ကတွေးခေါ်ယူဆချက်တွေနဲ့ပြောကြအောင်နေပြီးတဲ့ခါကျတော့ရခိုင်မှာဝေါကနဲ့တွေ့တဲ့အချိန်မှာအများကြီးတက်လာတဲ့အချိန်မှာပြောရင်ပြောရတယ်ဒီအကြောင်းအရာကဘာဖြစ်သွားလဲဆိုတော့အေအေနဲ့ကျွန်တော်တို့ဒီပြိပခပေါ့နော်ချင်းရဲ့ပြိပခကိုအကြောင်းပြပြီးတော့ကျွန်တော်တို့ဒီလူမှုကွန်ရက်ပေါ်မှာအငင်းပွားမှုတွေနိုင်ငံရေးချက်ဖောက်ခွဲတဲ့ကိစ္စတွေပေါ့နော်ဆိုတော့ဒီပြဿနာလူမျိုးရေးချက်ဖောက်ခွဲတဲ့ကိစ္စတွေမှာဒီဟာနောက်ထပ်ဟိုတည်စရာအကြောင်းတစ်ခုထပ်ဖြစ်လာတာပေါ့နော်တိုးတော်လည်းပဲအွန်လိုင်းပေါ်မှာဖြစ်တာလည်းသူကဒါဖြစ်နေကြ ဖြစ်တဲ့လူတွေကတော့ဖြစ်ကြတယ်တိုးတော်လည်းပဲပြန်စဉ်းစားကြည့်မယ်ဆိုလို့ရှိလို့ရှိလို့ရှိရင်ကျွန်တော်တို့ဒီဘက်မှာဘာမှကျွန်တော်တို့ဒီလူမျိုးကြီးကိုထက်မစဉ်းစားဘဲနဲ့ကူညီရမယ်ဘာလို့ဆိုဟိုမှာဖြစ်ရလဲဒီလူလည်းကူနိုင်တာဟုတ်ဆိုတော့ကျွန်တော်တို့အားလုံးကဒါဒီချိန်မှာဒီဟာကိုအကြောင်းပြုပြီးတော့ကျွန်တော်တို့ပြန်ပြီးမျိုးဆွေးမှုရအောင်နိုင်တယ်လို့တွေးတဲ့လူတွေလည်းရှိတယ်ဆိုတော့ဟိုအမှန်တော့ကျွန်တော်တို့အမြင်ပြောရရင်အဲ့လိုတွေးတဲ့လူတွေအားကောင်းလာဖို့လိုတယ်ဟလာပို့ပြီးတော့ကျွန်တော်တို့ကဒီမျိုးဆွေးမှုပြန်ရဖို့လိုတယ်ဆိုတော့ဟိုတစ်ဖက်ကကျွန်တော်တို့ဒီလူမျိုးကြီးကိုအခြေခံပြီးတော့နိုင်ငံကြီးအမျက်ထုတ်စီအမျက်ထုတ်နေတဲ့လူတွေလည်းမရှိဘူးလားဆိုတော့ရှိတယ်တိုးတော့အဲ့ဒီလူတွေတာသွားရင်တော့ကျွန်တော်တို့ဒီကျွန်တော်စကေးလူဝဲမှာတာသွားမယ်ဒီဝါရဖြန့်ကြီးမှာဒီကဒီကိုဗစ်ကိစ္စကိုအသုံးချမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကမကောင်းတဲ့အနာဂတ်ကိုရင်ဆိုင်ရနိုင်တာပေါ့မဟုတ်ဘဲနဲ့ဆိုတော့ကျွန်တော်တို့ဒီဘယ်လိုပဲဖြစ်ဖြစ်ရခိုင်မှာဖြစ်တဲ့ချိန်မှာအားလုံးဝိုင်းကူရမယ်ကျွန်တော်တို့ဒီ volunteer တွေဆိုလဲတော်ရတယ်ပေါ့နော်ဆိုတော့အဲ့ဒီဘက်ကိုသွားနေတဲ့အုပ်စုတွေရှိတယ်အဲ့ဒီယူဆတယ်အဲ့ဒီချင်းကမှုအားကောင်းလာမယ်ဆိုရင်ကျွန်တော်တို့ကပြန်ပြီးတော့ညီညွတ်မှုရနိုင်တယ
်လက်ရှိကြုံရတဲ့စီးပွားရေးအခြေအနေလူလူအခြေအနေရဒီကိုဗစ်ရောဂါထိရှိုးရေးအတွက်ဆိုရမှာအကြီးအမားကဲဆန်းချက်ဒီစိန်ခေါ်ချက်ဒီဘာတွေရှိလာနိုင်မလဲခင်ဗျာ
တကယ်တမ်းကြတော့လေကျွန်တော်တို့တိုင်းပြည်မှာဖြစ်စင်တာကအရန်ကောင်းပါတယ်။အရန်တကယ်လက်သေးချာပြင်စင်တာလေအချိန်လိုက်ရတော့တော်တော်အဲ့ဒီအရန်ကောင်းပြီးအရန်ကိုသေချာပြင်စင်တာနဲ့ပြင်စင်တာချက်ကအတိုင်းတာတစ်ခုအတွက်ပဲဟုတ်တယ်ဗျ။ဘာလို့ကျွန်တော်တို့ကဒနာအင်အားအရောကျွန်တော်တို့ capacity ပေါ့နော်ကျွန်တော်တို့ကလုံလောက်တဲ့ဆရာဝန်နောက်တစ်ခါကျွန်တော်တို့စက်ပစ္စည်းတွေကိုကင်နိုင်တဲ့ကျွမ်းကျင်တဲ့ဆရာဝန်ဦးကြီးကအကန့်အသတ်ရှိတယ်။ဒီမှာတိုင်းပြည်လိုအများကြီးမရှိဘူး။ကျွန်တော်ရဲ့မှန်ကိန်းပေါ့နော်ကျွန်တော်တို့လူ1000-2000လောက်ပို့တော့ကျွန်တော်တို့ကောင်းကောင်းမှုကောင်းကောင်းကြီးထိန်းနိုင်တဲ့အနေအထားရှိတယ်ပေါ့နော်ကျွန်တော်တို့ဒီဆေးရုံဆိုတော့ကျွန်တော်တို့ဒီကုသရေးပေါ့နော်ကျွန်တော်တို့ကုသရေးထိန်းချုပ်ရေးအပိုင်းမှာတော့ကျွန်တော်တို့ရှိအဲ့ဒါများသွားရင်တော့တော်တော်ဒုက္ခရောက်လိမ့်မယ်ကျွန်တော်အဲ့ခါကြာရင်တော့ကျွန်တော်တို့အခုအစိုးရပြင်ဆင်တာဆိုလို့ဒီ home quarantine ဘက်ကိုသွားလိမ့်မယ်အဲ home quarantine နဲ့ကျွန်တော်တို့တတိုင်းပြည်ကပြည်သူလူထုရဲ့လူနေမှုအဆင့်တန်းနဲ့အဲ့မှာပြဿနာဆရတာပဲပို့ပြီးကျွန်တော်ကကြောက်တာပါလို့ဆို home quarantine နေဖြစ်လာရင်ရက်ကွက်လိုက်ရောကျွန်တော်တို့မြို့နယ်လိုက်တွေကျွန်တော်တို့အဲ့လိုမျိုးတွေ home quarantine ပုံစံတွေပြောင်းလာရင်တော့ကျွန်တော်တို့ဟိုစောစောပရမပိုင်းမှာပြောသွားသလိုပဲကျွန်တော်တို့ရေခင်းကာတာလို့ကိုတာကျွန်တော်တို့ဒီခြံစည်းရိုးတွေခတ်ပြီးတော့မင်းဘယ်ရက်ကွက်ကလည်းမဝင်နဲ့မထွက်နဲ့ဆိုတဲ့ကိစ္စမျိုးတော့အကြီးအကျယ်ဖြစ်လာနိုင်တယ်ကျွန်တော်တို့ဒီအခုလောက်နံပါတ်ပါအခုကျွန်တော်တို့ဒီ1000-2000အောက်ပေါ့2000အောက်ကိုကျွန်တော်တို့ထိထိကြကြအများဆုံးအုပ်ချုပ်ရေးနည်းနဲ့ထိရင်ထိမဟုတ်ဘူးမထိနိုင်ဘူးကျွန်တော်တို့အဲ့ဒီ home quarantine အဆင့်ကိုရောက်သွားရင်တော့ကျွန်တော်တို့တိုင်းပြည်ကကြီးမားတဲ့ဆိုးရိုးတွေနဲ့ရင်ဆိုင်ရလိမ့်မယ်ဗျကျွန်တော်တို့ဒီချက်ပူဆိုးတဲ့အခြေအနေကိုရောက်သွားလိမ့်မယ်
ကိုဗစ်ကာလအကန့်အသတ်စီးမျက်စိကမ်းတွေနဲ့ဆွေးင်စရာအခြေအနေတွေပေါ်မှာသင်းစားဆရာဦးတိဟသွေးနဲ့လူခွင့်လှူရှာသူဦးအောင်မျိုးမင်းတို့ဆွေးနွေးသွားခဲ့ကြတာဖြစ်ပါတယ်။ကျွန်တော်သားညဦးပါ။စနေနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ရန်ပြည်တော်စုမှလာမယ့်လူမာလာကြာရင်ကျင်းပမယ်သမရွေးကောက်ပွဲကိုပြည်ပကနေကြောင်းနောက်ဆက်တာတွေကိုကာကွယ်ဖို့သူတို့လုပ်နေတာရင်းနဲ့ပတ်သက်ပြီးတော့အင်ဂျီတော်ဘက်ကကာကွယ်ပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲမှာမဲမဲသမားမှုတွေရှိလာနိုင်တယ်ဆိုပြီးသမရထရမ့်ကထပ်တလဲလဲပြောနေတာကိုရုရှားကအနောက်ဆက်ပြီးတဲ့သူတွေကလည်းလိုက်ပြီးပြောနေတယ်လို့ဖော်ပြလိုက်ပြီးတဲ့နောက်အင်ဂျီတော်ဘက်ကအခုလိုကာကွယ်ပြောဆိုလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာရင်ကုန်သင်္ဘောကနေပြစ်လို့ရတဲ့တာလက်ပစ်ပဲထိန်ဒုံးကြီးကိုပြစ်လို့ဖို့အတွက်ပြင်ဆင်နေတယ်လို့မြောက်ကိုရီးယားရဲ့သင်္ဘောချင်းကိုတောက်ကြနေကဂျူရုကနေရိုက်ကူးထားတဲ့ဓာတ်ပုံတွေကပြသနေတယ်လို့အမေရိကန်ရဲ့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကပြောလိုက်ပါတယ်။ COVID-19 ရောဂါကာကွယ်ဆေးတစ်ခုရလာတဲ့အခါမှာရောဂါကူးစက်ခံဖို့အန္တရာယ်အရှိဆုံးလူတွေကိုဦးစားပေးပြီးထိုးပေးသင့်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားရေးမှူးဒေါက်တာ Tedros Ghebreyesus ကတောက်ကြနေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကာကွယ်ဆေးထိုးပေးရမယ့်ကိစ္စဟာကိုကျင်းသိခါပိုင်းနဲ့လူလူကျမ်းမာရေးပိုင်းအရာအရေးကြီးုံသာမကပဲစီးပွားရေးပိုင်းအရာလည်းအရေးကြီးတဲ့ကိစ္စဖြစ်တာကြောင့်တချို့နိုင်ငံတွေကလူအလုံးကိုထိုးပေးရမျိုးမဟုတ်ပဲနိုင်ငံအလုံးကလူတချို့ကိုဦးစားပေးပြီးထိုးပေးရမယ်လို့လည်းဒေါက်တာ Gabrielsus ကပြောပါတယ်မြန်မာအိန္ဒိယနိုင်ငံဖြစ်ပြီးကမ္ဘာမှာလူရေဒုတိယအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကူးစက်သူအရေအတွက်ဟာဒီနေ့ဆိုရင်၄သန်းကျော်သွားပြီဖြစ်ပါတယ်ဒီဆုံးသူရေအတွက်ကဒီနေ့မှာ1089ဦးရှိပြီးစုစုပေါင်း6961ယောက်ရှိဖြစ်ပါတယ်။မြန်မာအိန္ဒိယနိုင်ငံတွေကထိုင်းနိုင်ငံမှာတော့ကိုဗစ်ကူးစက်မှုကိုအတော်လေးထိန်းချုပ်ထားနိုင်ပြီးတော့မြန်မာနိုင်ငံမှာကိုဗစ်ဒုတိယလိုင်းကူးစက်မှုတွေတိုးလာနေတာကြောင့်မြန်မာနဲ့ကပ်နေတဲ့နယ်စပ်ဒေသတွေကနေထိုင်းနိုင်ငံနဲ့ခိုးဝင်တာတွေမရှိသေးဖို့အတွက်ထိုင်းအာဏာပိုင်တွေကလုံခြုံရေးတွေကိုအထူးတင်းကျပ်တားမြစ်နေပါတယ်။ညာစနေနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ COVID-19 ရေပေါ်အခြေအနေရမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုလက်လောမှာရာရေးဆိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီစီစဉ်တွေကိုပဲတင်ဆက်ပေးတော့မှာဖြစ်ပါတယ် ဗီဒီယိုအစီအစဉ်ကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ညာကျွန်တော်ရန်ပါ
This program has come to you from the Voice of America, Washington.